Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနေ့ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24.51လိုက်လာမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမှာအခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်တာညူပါဒီရုရှားနဲ့ယူကရိန်းကြားချင်းသားလဲလှယ်မှုနောက်ဆုံးဖြစ်ထွန်းမှုအနေနဲ့စစ်သား200ကျော်ပြန်လည်လဲလှယ်မှုလုပ်ခဲ့တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောကြပါတယ်။နောက်800အရှဒေသစီးပွားရေးဖွံ့ဖြိုးမှုဟာ2020ခုနှစ်က 5.6 ရာခိုင်နှုန်းရှိကနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်ဆိုပြီးတော့ OECD ကဒီခန့်မှန်းချက်ထုတ်ပါတယ်။ဒီသတင်းတွေကိုကျွန်တော်ကြေညာသွားဖို့ရှိပါတယ
်။ Okay ကိုသားညွန်ကြီးဒီကနေ့မကြခင်ကြားကြရတော့မယ်သတင်းစီရင်ခံချက်တွေထဲမှာတော့
တော့အိမ်ကရွာကြီးဖြစ်တဲ့အတွက်ဒီကအာဘာတွေတော့တောင်းနေပေါ့ဗျာ
စကိုင်းတိုင်းကျောလာမြို့နယ်အတွင်းပြူစောတိတက်တွေအတွက်လူစုစီယုတ်နေပုံသတင်းကိုမကြခင်အပြည့်စုံကြားကြမှာပါဒါအပြင်မဲဆောက်မြို့ကိုစေကုဖို့လာကြတဲ့ PDF တာတာ300ရဲ့အခြေအနေစစ်ကောင်စီချက်မှမယ်ဆိုတဲ့ရွေးကောက်ပွဲအပေါ်တုံ့ပြန်ချက်စတဲ့သတင်းပေးပို့ချက်တွေကိုလည်းကြားကြမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းနဲ့တတ်တက်အောင်သတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့အတူကျွန်တော်တို့တင်ပြကြပါအောင်မယ
်ရုရှားနဲ့ယူကရိန်းကြားမှာအချင်းသားလဲလှယ်မှုနောက်ဆုံးဖြစ်ထွန်းမှုအနေနဲ့စစ်သား200ကျော်ကိုအပြန်အလှန်လဲလှယ်လွှတ်ပေးတာလုပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်ရုရှားစစ်သား106ဦးဟာယူကရိန်းချင်းထောင်ကနေပြီးတော့လွတ်မြောက်လာတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့သလိုပဲယူကရိန်းချင်းသား100ကိုရုရှားကလွှတ်ပေးခဲ့တယ်လို့ယူကရိန်းသမ္မတယုံရဲ့ဒီအရာရှိချုပ်ကပြောပါတယ်အချင်းသားတွေကိုဘလို့အလဲလဲလုခဲ့ကြတယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကအသေးစိတ်ပြောဆိုတာမရှိပါဘူးပြန်လွတ်လာတဲ့ယူကရိန်းစစ်သားတချို့ဟာပြင်းထန်တဲ့ဒဏ်ရာရထားပြီးတော့နေထိုင်မကောင်းဖြစ်နေကြတယ်လို့ယူကရိန်းသမ္မတယုံရဲ့အရာရှိချုပ်အန်ထရီယာယာမာကပြောပါတယ်စလီလာကြာစစ်ပွဲကာလအတွင်းမှာခုလိုမျိုးကျင်းသားလဲလှယ်မှုတွေဟာလူလွယ်ကူကူတော့မဟုတ်ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအကျဉ်းသားအပြန်လဲလှယ်မှုဟာရုရှားနဲ့ယူကရိန်းအကြားကရှရှပါပါပူးပေါင်းဆောင်မှုတစ်ခုဖြစ်ပါတယ်ပြန်လွတ်လာတဲ့အမျိုးသား80နဲ့အမျိုးသမီး70 20တို့တဲကတဝက်နီးပါးဟာအပြင်းထန်ဒဏ်ရာရထားပြီးတော့နှစ်ပတ်နှစ်ဆက်တာတွေခံထားရတယ်လို့အကျဉ်းသားပြန်လဲပြူးစုပြူးထောင်ရေးယူကရိန်းဌာနဘက်ကဆွဆွဲပါတယ်ဒါပေမဲ့လည်းဒီဆွဆွဲချက်နဲ့ပတ်သက်လို့ခိုင်မာတဲ့အထောက်အထားပြတာမျိုးတော့မလုပ်ပါဘူးပြန်လွတ်လာတဲ့ရုရှားတွေကိုစေကူတာမှုယူပြီးတော့ပြန်လဲပြုစုပြူထောင်ဖို့အတွက်မြို့တော်မော်စကိုကိုစစ်လေရင်နဲ့ပို့လိုက်ပြီးလို့ရုရှားကာကွယ်ရေးဌာနဘက်ကလည်းပြောပါတယ်။တချိန်ထဲမှာတော့ဘယ်လာရုစ်နိုင်ငံကိုလုံခြုံရေးအာမခံချက်ပြုဖို့လိုတယ်လို့ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကရုရှားကိုတောင်းဆိုပါတယ်။ဘယ်လာရုစ်နိုင်ငံကြီးကြော့တိုက်ခိုက်ခံရမယ်ဆိုရင်ရုရှားအနေနဲ့ဘယ်လာရုစ်ကိုကိုယ့်ရဲ့နေမြေအဖြစ်သဘောထားပြီးတော့အကာအကွယ်ပေးဖို့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့အပတ်ကပဲစကားပြောဆိုခဲ့ကြတယ်လို့လည်းဘယ်လာရုစ်သမ္မတကပြောပါတယ်။ဘယ်လူးစ်နိုင်ငံအတွင်းမှာဗျူဟာမြောက်နျူကလ িয়ার လက်နက်တချို့ချထားမယ်ဆိုပြီးတော့ရုရှားသမ္မတကပြီးခဲ့တဲ့လအတွင်းကြေညာပြီးခဲ့တဲ့နောက်ရုရှားသမ္မတပူတင်လီဟာအတော်လေးဝေဖန်ခြင်းခံခဲ့ရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာအခုသတင်းပတ်ထံမှာဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုသွားရောက်ဖို့ရှိပါတယ်အဲ့ဒီလိုတနင်္လာနေ့မှာသတင်းထုတ်ပြန်ပြီးနိုင်ငံသားဝန်ကြီးဌာနကကြေညာခဲ့ပါတယ်ဘလင်ကင်ဟာအမေရိကန်ထိပ်တန်းတန်တမန်တဦးအနေနဲ့ဗီယက်နမ်ကိုပထမဆုံးသွားမှာပါမတ်လ29ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗီယက်နမ်နိုင်ငံအာဏာရကွန်မြူနစ်ပါတီအကြီးအကဲဝူယင်ဖူထောင်တို့တယ်လီဖုန်းကတစ်စစ်ဆက်သွယ်စကားပြောခဲ့ကြပြီးနိုင်ငံဆက်ဆံရေးတိုးချဲ့ဖို့သဘောတူညီခဲ့ပြီးမှဘလင်ကန်ရဲ့ဟန်ဝိုင်ခီးစဉ်ကဖြစ်လာခဲ့တာပါ2023ခုနှစ်ဟာအမေရိကန်ဗီယက်နမ်ဘက်ပေါင်းစုံပူးပေါင်းဆောင်ရွက်မှု10နှစ်မြောက်နှစ်ပတ်လည်လည်ဖြစ်ပါတယ်နိုင်ငံဆက်ဆံရေးဟာမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်နောက်တစ်ဆင့်မြင့်တင်နိုင်ရေးဆွေးနွေးနေကြတာပါဗီယက်နမ်မှာတခြားနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးမှာအဆင့်30ထားရှိပြီးဘက်ဆုံမိတ်ဖက်ဆက်ဆံရေးမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးနဲ့ဘက်ဆုံမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဆိုပြီးဖွဲ့ထားတာပါအမေရိကန်ဟာဗီယက်နမ်ရဲ့ထိပ်တန်းပို့ကုန်ဈေးကွက်ဖြစ်နေပေမဲ့တန်တမာဆက်ဆံရေးမှာတော့လက်ရှိအချိန်အထိတတိယအဆင့်မိတ်ဖက်ဆက်ဆံရေးပဲရှိပါသေးတယ်တရုတ်နဲ့ရုရှားနိုင်ငံတွေကတော့ဗီယက်နမ်ရဲ့အဆင့်မြင့်ထိပ်တန်းဆက်ဆံရေးနိုင်ငံတွေမှာပါဝင်ပါတယ်နိုင်ငံကြီးဝန်ကြီးဘလင်ကန်ဟာဒီကောက်အာရှခီးစဉ်မှာဗီယက်နမ်ကဒီဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ G7 လို့ခေါ်တဲ့ထိပ်တန်းဆက်မှုလုပ်ငန်း9နိုင်ငံအဖွဲ့ကအင်ဂျိုင်းဝင်းကြီးတွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်နာဂါနိုစီရင်စုကကာရူအီဇာဝါမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ
်။အမေရိကန်နိုင်ငံနဲ့ကျူးဘားနိုင်ငံကြားလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲနောက်တစ်ချိန်ကိုအခုဗုဒ္ဓဟူးနေ့ကျင်းပဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကျူးဘားနိုင်ငံသားတွေကိုမက္ဆီကိုနိုင်ငံကနေပြီးတော့အမေရိကန်နိုင်ငံသွင်းဝင်ရောက်မှုပိတ်ပင်ထားတဲ့ကိုဗစ်ကာလနဲ့ဆက်တင်းကျပ်မှုကိုအမေရိကန်ဘက်ကဆုံးသတ်လိုက်တဲ့ချိန်မှာပဲဒီဆွေးနွေးပွဲတွေစပြီးတော့ဖြစ်လာတာပါ။ တမရဟောင်းဒိုနယ်ထရမ့်လက်ထက်တုန်းကဆွေးနွေးပွဲတွေအတော်ကြာရပ်ဆိုင်းခဲ့ပြီးတဲ့နောက်တမရဘိုင်ဒန်ဆူရလက်ထက်မှာကျူဘာနဲ့ဆက်ဆံစကားပြောဆိုမှုတွေပြန်ဖြစ်လာပါတယ်။ကျူဘာမြို့တော်ဟာဗာနာမှာရှိတဲ့အမေရိကန်တန်ယုံကလည်းဇန်နဝါရီလကစပြီးတော့ပြည်ဝင်ခွင့်ဗီဇာနဲ့တန်ယုံဝန်ဆောင်မှုလုပ်ငန်းတွေကိုပြန်ဆပါတယ်။အခုဗိုလ်ဒုံးနေ့လုံးမဲ့စီဝေးဟာအင်းဒီချင်းနိုင်ငံတွေနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေဖြစ်ကျူဘာနဲ့ရခိုင်ကလေးကဆက်ဆံဆောင်ရွက်မှုဆက်လုပ်ဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကသတင်းလာနေကကြေညာချက်ထုတ်ပါတယ်။အမေရိကန်နဲ့ကျူဘာနိုင်ငံကြားလူဝင်မှုကြီးကြပ်ရေးကိစ္စတွေစာနာမှုနဲ့ဘေးကင်းလုံခြုံရေးစနစ်ရှိဖို့ဆိုတာအမေရိကန်ပြည်တော်စုရဲ့ဦးစားပေးစိတ်ဝင်စားမှုဖြစ်တယ်လို့လည်းဖော်ပြပါရယ်ဒီထက်မှာတော့မိသားစုပြန်လည်ပေါင်းစည်းရေးလူခွင့်ရေးလေးစားလိုက်နာမှုနဲ့ကျူဘာနိုင်ငံတွင်အခြေခံကျတဲ့လွတ်လပ်မှုတွေအတွက်ဖြစ်တယ်လို့လည်းအမည်မဖော်တဲ့နိုင်ငံကြီးဌာနတာဝန်ရှိသူတူကပြောထားပါရယ်ကျူဘာဆူရကလည်းဥပဒေနဲ့ညီညွတ်ပြီးတော့စနစ်ကျတဲ့ရွှေ့ပြောင်းသွားလာမှုတွေဖြစ်စေလိုတယ်ဆိုပြီးတော့တုံ့ပြန်ပါရယ်ဒါမှမဟုတ်ကျူဘာနိုင်ငံကိုစီးပွားရေးပိတ်ဆို့ထားမှုတွေနဲ့ကျူဘာလူငယ်တွေနိုင်ငံပြန်ပထွက်အောင်လို့မြှောက်ပေးနေတယ်ဆိုပြီးတော့အမေရိကန်ကိုအတော်ကြာကလေးကကျူဘာဘက်ကအပြစ်တင်ထားတာပါကျူဘာအတော်များများဟာမက္ကဆီကိုနယ်စပ်ကတဆင့်ရီဂျွန်ကတဆင့်အမေရိကန်ဖလော်ရီဒါဘက်ကိုတရားမဝင်နယ်စပ်ဖျက်ဆီးဖို့ကြိုးစားတာတွေရှိပါတယ်ပြည်တွင်းပြည်အရေးကြောင့်တမရဘိုင်ဒန်ဆူရအနေနဲ့နယ်စပ်လူညွေးတင်းကျပ်မှုတွေကိုဇန်နဝါရီလအတွင်းကပိုတိုးလုပ်ခဲ့ပေမဲ့တစ်ချိန်တည်းမှာတော့ဒီကျူဘာ၊ဟေတီ၊နီကရာဂွာ၊ဗင်နီဇူလာနိုင်ငံသားတွေအမေရိကန်ကိုတရားဝင်ဝင်ရောက်လာနိုင်မဲ့နည်းလမ်းတွေကိုတိုးချဲ့ပေးနေပါတယ
်။ခရီးယားဘာသာဝင်တွေရဲ့အစ္စရာပွဲတော်တင်းလာနေမှာအမေရိကန်တပ်ပရဂျိုးဘိုင်ဒန်နဲ့တပ်ပရခရော့ဂျဲဘိုင်ဒန်တို့ဟာအင်မီရိုကလင်းငံတွေအပါဝင်လူ3000လောက်ဖိတ်ကြားထားပြီးနှစ်စဉ်ကျင်းပလေးရှိတဲ့အစ္စရာကျဲဟုလိမ့်ပွဲကိုကျင်းပခဲ့ကြပါတယ်။အင်မီရိုရဲ့ရှေးအကြဆုံးရိုးရာဒလေးတစ်ခုဖြစ်တဲ့ဒီအစ္စလာဟာ1888ခုနှစ်ကလေးကအမေရိကန်တပ်မတော်တွေအစဉ်ဆက်ပြုတ်လာခဲ့ကြတာဖြစ်ပါတယ်။အင်ဗျူရောတောင်မဲ့မြခင်းမြမှာကျင်းပတဲ့အခါနာမှာတပ်မတော်ဘိုင်ဒန်ကလူတိုင်းကိုစီယာကိုဘသူဆိုတာကိုအသိမှတ်ပြုပြီးအထူးတကားပေါင်းစည်းလှုပ်ဆောင်ကြရင်အမေရိကန်မှာဘာမဆိုဖြစ်နိုင်တယ်လို့ပြောကြားသွားခဲ့ပါတယ်။ကျောင်းဆရာမတူဖြစ်တဲ့တပ်မတော်ခရော့ဂျဲဘိုင်ဒန်ကလည်းအစ္စတာပွဲတင်းလာနေပွဲတော်မှာတင်မှုဆိုင်ရာအခွင့်အလမ်းတွေကိုထပ်သွင်းပြီးဒီနှစ်ဆောင်ဖို့ကအစ္စတာပွဲတော်အထိမ်းအမှတ်ကျက်ဥနဲ့ပညာရေးပေါင်းစပ်ထားတဲ့ Education ဖြစ်ပါတယ်ဒီလိုကြီးဆိုတာစာသင်ငန်းမှာတည်းမဟုတ်ပဲကိုယ့်ရဲ့ပတ်ဝန်းကျင်မှာနေတိုင်းသင်ယူဖို့ပြောကြားခွင့်လမ်းတွေအများကြီးရှိကြတယ်လို့တပ်ပရခရော့ဂျေးဘိုင်ဒန်ကပြောပါတယ
်ဗီယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไลน์เลมิเตอร์190กิโลเฮิรตซ์1505โลกันนี่ทุ่มเล่นไปได้เลยရှင
်ยูโรอเมริกันตางกันไล่ไปแล้วมะเนป้ายในเงินตะกาตรีนี่ก็เสร็จแล้วตันขึ้นไปได้အရှိတော်အရှာဒေသစီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်က 5.6 ရာခိုင်နှုန်းရှိခဲ့ရနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ကျဆင်းသွားဖွယ်ရှိတယ်ဆိုပြီးတော့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကခန့်မှန်းချက်ထုတ်ပါတယ်ကမ္ဘာစီးပွားရေးကျဆင်းမှုကြောင့်ဝယ်လိုအားကျဆင်းပြီးတော့အရှိတော်အရှာဒေသစီးပွားရေးကိုပါထိခိုက်ကျဆင်းဖွယ်ရှိတယ်လို့သုံးသပ်ပေမဲ့ထိုင်းနိုင်ငံစီးပွားရေးကတော့မနှစ် 2.6 ရာခိုင်နှုန်းဖွံ့ဖြိုးမှုကနေပြီးတော့အခု2023မှာ 3.8 ရာခိုင်နှုန်းအထိတက်လာမယ်လို့OECD ရဲ့2023ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခံမှတ်ချက်ပါတယ်မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကတော့ဒေသတွင်းမှာဖွံ့ဖြိုးမှုနှုန်းအနည်းဆုံးဖြစ်လာလိမ့်မယ်လို့ OECD ကခန့်မှန်းထားပါတယ်ငွေကြေးဖုံးပွားမှုတွေနဲ့ကမ္ဘာစီးပွားရေးနှိကွေးကျဆင်းမှုတွေဟာအရှိတော်အရှာဒေသဖွံ့ဖြိုးရေးထိခိုက်ရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့လည်းဖော်ပြပါတယ်ပြီးကြတဲ့နှစ်မှာဒေသတွင်းကုန်သွယ်ရေးအားကောင်းမှုတစ်စုံတစ်ရာရှိခဲ့ပေမဲ့ကမ္ဘာစီးပွားရေးအခြေအနေကြောင့်အခုနှစ်ကုန်သွယ်ရေးကိုထိခိုက်ပွဲရှိတယ်လို့ OECD အရှာဒေသဆိုင်ရာကြီးကဲကပြောပါတယ်ဒေသတွင်းထူးထူးခြားခြားစီးပွားရေးဖွံ့ဖြိုးတိုးတက်လာပွဲရှိတယ်လို့ခန့်မှန်းထားတဲ့ထိုင်းနိုင်ငံကတော့အင်းဒီချင်းတရုတ်နိုင်ငံကနေဆက်ပေါက်တွေဖွင့်ပေးတာနဲ့ပို့ကုန်တွေကြောင့်ဖြစ်တဲ့ဆိုပြီးတော့ Bank of Thailand ရဲ့လက်ထောက်အုပ်ချုပ်ရေးမှုက Bangkok Post သတင်းစာကိုပြောပါတယ်တရုတ်နိုင်ငံကတော့ပြီးခဲ့တဲ့နှစ်ဖွံ့ဖြိုးမှု300ခန့်နှုန်းကနေပြီးတော့ 5.3 ရာခိုင်နှုန်းအထိတက်လာပွဲရှိတယ်ဆိုပြီးတော့ OECD ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခန့်မှန်းထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မြောက်ပိုင်းကချင်းပိုင်မြို့နဲ့အနီးတစ်ဝိုက်ဒေသတွေမှာနေထိုင်ညင်ညာမှုမြင့်မားနေလို့ကီးသွားတွေနေပါသွားပြီးဒေသခံတွေကြားစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအဲ့ဒီမှာနေထိုင်ကြတဲ့သူတွေအနေနဲ့ပြင်ပလှုပ်ရှားမှုတွေရှောင်ကျဉ်ကြဖို့အမုံမွားတွေကိုစစ်ထုတ်နိုင်တဲ့နှာခေါင်းစည်းတွေတပ်ဆင်ကြဖို့ထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ချင်းပိုင်ရဲ့မတ်စတာ၄ဒုအရေးသွေးညွန်ကိန်းက289အဆင့်ထိရောက်ရှိခဲ့ပါတယ်။ဒါဟာလေရှူချရာမှာပါလာတဲ့အမုံမွားတွေပေါင်းမှုအဆင့်ကိုတိုက်တာပါ။တနင်္လာနေ့မှာတော့181ကိုရော့ပါသွားပြီးမြဲဒီအဆင့်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အကြံပြုထားတဲ့အဆင့်ထက်19ဆများနေပါတယ်။ထိုင်းနိုင်ငံနဲ့အင်းနီးချင်းနိုင်ငံတွေမှာတုံးမီလောင်ကျွမ်းမှုနဲ့တောင်းအမှုရှုပ်မှုတွေကြောင့်လေလူညဉ့်ညမ်းတာလို့ထိုင်းနိုင်ငံဘရီကဆိုပါတယ်။ထိုင်းဝန်ကြီးချုပ်ပရယွတ်ချန်ဝူချာကနေစားဖြတ်ကျော်မိခိုးမျိုးတွေလျှော့ချနိုင်ဖို့လာအိုနဲ့မြန်မာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအရင်ဘက်ကပြောခဲ့ပါတယ်။
မေဂန်ပြောစုကန်တကီပြည်နယ်လူဝစ်ဘူမြို့နယ်ရဲ့ဘန်တစ်ခုမှာပြက်ခတ်မှုဖြစ်ပြီးတော့လူ5ဦးသေဆုံးသွားတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒေသစံတော်ချိန်တင်းကနေမနေ့7နိုင်လောက်က Old National Bank ပြက်ခတ်မှုတွေမှာရဲရရှိတူပါဝင်လူပေါင်း8ဦးထိခိုက်ဒဏ်ရာရပြီးတော့ဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။လူတွေအဲ့ညာကိုရှောင်ကွင်းသွားလာကြဖို့လည်းရဲကသတိပေးထားပါတယ်။ထိခိုက်သူတွေများပါလေထိခိုက်သူမမိသေးပါလို့ရဲက Twitter လူမှုကွန်ရက်ဆမ်းမင်းနာမှာအစာပိုင်းရေးပေးမယ်နောက်ပိုင်းမှာတော့တိုက်ခိုက်သူတည်ဆုံသွားကြောင်းရေးသားထားပါတယ်ခင်ဗျာ
တရုတ်စစ်တပ်ဟာထိုင်ဝမ်ကျွန်းကိုဝန်းရံပြီး3ရက်ကြာတိုက်ခိုက်ရေးလက်ချက်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတိုက်ပွဲဝင်မှုအဆင်တင်ပဲလို့ကြေညာလိုက်ပါတယ်အမေရိကန်လွှတ်တော်အမတ်တွေနဲ့ထိုင်ဝမ်သမ္မတဆိုင်အန်ဝမ်တို့တွေ့ဆုံခဲ့ကြတာကိုလက်ထုတ်ပြန်တဲ့အနေနဲ့ထိုင်ဝမ်ကျွန်းကိုဝန်းရံပိတ်ဆို့တဲ့ပုံစံနဲ့ကြီးစစ်တွေတုံးတဲ့စီးရေးလက်ချက်မှုပြီးမှအခုလိုတရုတ်စစ်တပ်ကပြောလိုက်တာပါ Joint Sort တို့အမည်ပေးထားတဲ့တိုက်ခိုက်ရေးအတွက်အဆင်သင့်ပြင်းစင်တဲ့ကျင်းလည်မှုတွေဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုသတိပေးဖို့ယူရထားကြောင်းတရုတ်စစ်တပ်ကအစောပိုင်းမှာပြောကြားခဲ့ပါတယ်တနင်္လာနေ့မှာတော့ထိုင်ဝမ်လွတ်လပ်ရေးနဲ့ပြည်ပဝန်ရောက်ဆွဲဖက်မှုပုံစံမှန်သမျှကိုပြက်ပြက်သားသားချိန်မုံ့မှုအချိန်တိုင်းအသင့်ဖြစ်နေပြီလို့တရုတ်စစ်တပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တရုတ်ကထိုင်ဝမ်ကိုသူ့ရဲ့ပိုင်နဲ့တစ်စိတ်ပိုင်းဖြစ်တရုတ်ပြည်မကြီးအစိုးရကပတ်ယူထားတာပါဒီနေ့တဲ့သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တပောင်သန်းတို့ကကြေညာခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးတော့မှာမို့ကျွန်းလအခြေအနေနဲ့စကြပါလေကျွန်တော်မျိုးနဲ့ကြောက်အိုက်ကျေးရွာအုပ်စုကကျေးရွာ၃ရွာကိုမြန်မာစစ်တပ်ကိုထောက်ခံအားပေးတဲ့ပြူစောရီတပ်ဖွဲ့တွေကအတင်းကျပ်ပြည်သူစစ်တင်တဲ့တပ်ဖွဲ့ဖိအားပေးချိတ်ချောက်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ပြည်သူစစ်တင်တဲ့မတက်ရင်ကျေးရွာတွေကိုမိရှုပ်ပစ်မယ်လို့ချိတ်ချောက်ခဲ့တယ်လို့လည်းကျွန်းလဒေသခံတွေကဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမန်းမြတ်စီအောင်ကတင်ပြပါမယ်။
စကိုင်းတိုင်းကျွန်းလာမြို့နယ်ကြောက်ရင်ကြီးရွာအုပ်စုကကြောက်အန်ရွာတပောင်ရွာနဲ့ငပြောတော်ရွာတို့ကိုဒီစနေနေ့လောက်တုန်းကပြူစောတိအင်အား100ဝန်းကျင်လောက်ကလက်နက်အင်အားအပြည့်အစုံနဲ့ဝင်လာပြီးပြည်သူစစ်တင်တဲ့တပ်ဖို့ပြောခဲ့တယ်လို့တရွာကိုလူရည်အတွက်ဘလောက်တက်ရမယ်ဆိုတာကိုလည်းတတ်မှတ်ပြီးသွားတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ်
။အမြင်မရပါဘူး။ကြောက်အန်ရဲ့တပောင်ရဲ့ငပြောတော်ကိုကြောက်ရင်အုပ်စုပေါ်ရအောင်အဲ့ OC အတုံးရဦးရဟာလည်းဒီမှာရောက်လာတော့ဒီအင်အားတရာကြီးပါတော့ပေါ့အဲ့လောက်ကြီးသားနဲ့လက်နက်တွေပြည့်စုံနေဝင်လာပြီးတော့မှဒါမှရှိတဲ့လူကြီးတွေပါလေမှာအတင်းကျပ်ဖိအားပေးရမယ်ကြောက်အင်ကရွာကြီးဖြစ်တဲ့အတွက်ဒီလိုကအင်အား၅တင်လောက်တောင်းနေပေါ့ဗျာမနိုင်ကြောက်ရင်တော့အဲ့ရွာလေးကဘာမှလူလဲဘာမှမလုပ်တဲ့ရွာလေးပေါ့ဗျာဟိုဘာသူဘာမှသူလည်းသိကြမှာကိုဟန်တဲ့ကိုအေးအေးလေးနေနေတဲ့ရွာလေးပေါ့ဗျာအဲ့ဒါလေးကမှဟိုအတင်းကျပ်ဖျားပြီးတော့မှတပေါင်းကူကအင်အားအစိတ်ပေါ့25ယောက်တောင်းတယ်ပေါ့ကြောက်ရင်ရောက်တော့ဟိုပါပေါ့အင်အား50တောင်းတယ်ပေါ့အားလုံးဟိုမပြောတော့ရအောင်တော့သူကလူအင်အားသူကလည်း30တောင်းထားတယ်လို့ပြောတယ်ဗျာ
ပြည်သူစစ်တင်နဲ့မတည့်ရင်အဲ့ဒီရွာတွေကိုမီးရှို့မယ်လို့ချင်းချောက်ခဲ့ပြီးတော့နောက်တစ်ပတ်အတွင်းအကြောင်းပြန်ကြဖို့ပြူစောတိအဖွဲ့တွေကပြောခဲ့တယ်လို့ဒေသခံတွေနဲ့နှိဆက်သူတူကပြောပါတယ်။လူငယ်တွေနှစ်လားလောက်တုန်းကကြောက်အိုင်ကြီးရွာရဲ့ရွာလေးမှာမပြောတော့ရွာသားတူနဲ့ဤနိုင်ရွာသားတူကိုပြစ်သက်ထားပူရာကြောင့်ဒေသခံတွေကကြောက်ရွံ့နေကြတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ်
။တစ်ပတ်အတွင်းအကြောင်းပြန်ပါလို့ပြောထားတယ်ဗျ။တချံပြီးသွားရင်လာမယ်လို့ပြောမှချင်းချောက်ပြပြောသွားတယ်ဗျ။အဲမပေးအဲ့လိုမျိုးလူရင်းအတောင်းနေဟာကိုမလုပ်ပေးလို့ရှိရင်ရွာကိုမီးရှို့မယ်ဒီပိုင်းလဲအဲ့လိုမျိုးလဲချင်းချောက်သွားရေဟောရင်းချင်းချောက်မှုတော့ရှိတယ်ကြာတစ်ခါကျွန်တော်ကြားပြီးတာကဟောပေါ့သူ့ကြောက်ရင်ရွာထဲမှာပဲဟိုဒီနှစ်ယောက်ကိုပြစ်တက်ခံထားတယ်ပေါ့ရွာလေထဲမှာပဲဒီနှစ်ယောက်ကဆန်းခေါ်လာပြီးတော့ရွာလေထဲမှာပဲအဲ့လိုမျိုးပြစ်တက်သွားတယ်ဆိုရတော့ကြားမှုတယ်ကြာအဲ့ဒါနဲ့ဆိုတော့သူကအဲ့လိုမျိုးရွာထဲမှာပဲအဲ့လိုမျိုးဒီလောက်ခံထားတာဆိုသူလည်းတော်တော်ကြောက်နေကြတယ်ဖြစ်ပါတယ
်ကျွန်းလာမျိုးအဝင်ထွက်တွေကိုမတ်လအကုန်ပိုင်းလောက်မှာပြန်ဖွင့်ပေးခဲ့ပေမဲ့မြို့အဝင်အထွက်မှာအစ်စ်စီးတွေရှိပြီးသွားလာရေးမလွယ်ကူသေးသလိုကုံရောင်းကုံဝင်တွေကအစအစ်စ်မပြေနိုင်သေးဘူးလို့ဒေသခံတွေကပြောပါရယ်ကျွန်းလှကံပလူနဲ့ကောလင်းမြို့နယ်တွေကကြီးရွာတချို့လျှက်စစ်မီဖျက်တောက်ခံထားရတာဟာအခုဆိုရင်တလဝန်းကျင်ရှိလာပြီးဖြစ်တာကြောင့်ဒေသခံတွေအတွက်အခက်အခဲတွေဖြစ်နေရတယ်လို့လည်းဆိုပါရယ်ကျွန်းလှမြို့နယ်တွေကိုချက်တင်ဘက်ကနေစစ်ကောင်စီစစ်ကြောင်းတွေဝင်နေတာလည်းရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။ဘာမှလည်းမပြောဘူး။ဘာအကြောင်းကြောင့်မီးဖြတ်တယ်ဆိုတာလည်းဘာမှလည်းမပြောတော့ဘူး။ဘယ်မှလည်းမသိရောက်ရတရားရှိတဲ့ဒေသခံတွေကလည်းဘာကြောင့်မီးဖြတ်တာလဲဘယ်လိုကြောင့်လဲဆိုတာလည်းဘယ်မှလည်းမပြောတော့ဘူး။သူတို့ရှိမှာ 这叫细的那个叫我的话都晓得不好了，大家哭叫了我这样问你的呀，毕业的话干嘛的确定嘛，毕业的话干嘛确定我多少嘛，毕业叫了我的好朋友问你的。
中南牛奶店接员的秋谷嘞，你们是这个年年新年是叫你问的喽？接员个年年个米修来嘞是啊叫，第大个月是被少年来嘞是吧嘞？是这年年新年头先的代表嘞叫，是讲大一段，我用生活特别年来嘞是想一段的，等你听等你不必要走了你吧嘞。比如个关于的 PDF 对哈，滴滴大接员嘞个七彩币一整百龙安瑞龙年嘞是必要嘞。မြန်မာစစ်တပ်ကဆွဆွေးထားပါတယ်ရှင
်ကျွန်းလာချင်းတွေကိုမမြသစင်အောင်ကတင်ပြပေးခဲ့တာပါအခုဆက်လက်ပြီးထိုင်းနိုင်ငံရောက် PDF တပ်ဖွဲ့ဝင်၃ယောက်နဲ့ဆက်ဆက်သတင်းပုတ်ကိုတင်ပြပါအောင်မယ်ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံမဲဆောက်မြို့မှာဆေးလာကူတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးကနေစစ်ကောင်စီလက်အောက်ခံ BGF ထံအနံငယ်တာဟာဥပဒေချိုးဖောက်မှုတစ်ခုဖြစ်တယ်လို့ဖြေရှင်းချက်ပေးဖို့ထိုင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Commoners Party ကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စိတ်ကူးတာနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုတိယစစ်ကြောင်းမှုကိုတီးယားအပါအဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးဟာမဲဆောက်မြို့မှာ AB လ၁ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးချုပ်မှာထိန်းသိမ်းထားခဲ့ပါတယ်။သူတို့ဟာနေရပြန်လို့မရတဲ့သူတွေဖြစ်ကြောင်းပြောဆိုထားပေမဲ့သူတို့ကိုထိုင်းလာဝကကမြန်မာပြည်ဘက်ခြမ်းနေကြားဆောင်တပ်ကိုလွှဲပြောင်းပေးလိုက်တာပါဒီအတွက်နိုင်ငံရေးပါတီတစ်ခုကကြီးညာချက်ထုတ်ပြီးကန့်ကွက်ခဲ့တာကတော့ကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်ဆိုပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPS ရဲ့ပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကအခုလိုပြောပြပါဗျာ
ဒါနဲ့ပတ်သက်လို့ဒီလူတယောက်ကိုဖမ်းဆီးနှိပ်စက်မယ်ဆိုယုံကြည်ရတဲ့အခြေအနေရှိရအောင်သိပါလေနဲ့ပြန်ပို့လာမျိုးကြတော့ခိုင်းရတာလူခွင့်ရေးရှူတော်ရကြည့်ရင်တော့ဒါတော်တော်အင်မတန်ဆိုးရွားတဲ့လုပ်ရဆိုပြီးတော့ဒီပါတီတစ်ခုကဒီအခုထိုင်းနိုင်ငံအစိုးရကိုဒါကိုကြီးညာချက်ထုတ်ပြီးတော့တိုက်တွန်းတဲ့အခြေအနေတော့ရှိတာပေါ့ဒါပေမဲ့ဒီကာလမှာတော့ဒီလိုမျိုးအတန်လေးတစ်ခုထွက်လာပြီးတော့ရူကောက်ပွဲလဲတူတူလာတယ်ဒါကိုစိတ်ဝင်စားနေလို့ဒီစိတ်မှန်ကြီးညာချက်တကောင်ထုတ်တာလို့ဒါဟုတ်account တက်မှုလို့ကျွန်တော်မြင်တာပေါ့နော
်ဒီလိုပြန်လဲလွှဲပြောင်းပေးတာနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကန့်ကွက်ခဲ့ကြောင်းပြောပြပါတယ်နေဆက်ချင်းထိတွေ့နေတဲ့အိန္ဒိနာချင်းနိုင်ငံတွေအချင်းချင်းတည်ရင်းပဋိပက္ခတွေကိုနားလည်ရမှာဖြစ်ပြီးရေရှည်ဆက်ဆံရေးတိစောက်သွားရမှာဖြစ်တယ်လို့လည်းသူကဆိုပါတယ်ဈေးကူတာဖို့အတွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးစစ်ကောင်စီကိုလွှဲပြောင်းအနှံခဲ့တဲ့အတွက် AP လ၁ရက်နေ့ကစာထုတ်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့၎င်းတို့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်စားဖြောက်ဖမ်းဆီးခြင်းကိုစန့်ကျင်တဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းထိုင်းပါတီတွေကဆွဆွဲထားပါတယ်။ဒီအတွက်ဖြေရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အခုလိုမျိုးအန်ရယ်ရှိမှန်းသိရတဲ့ပြန်ပို့တာကတော့မဖြစ်သင့်ဘူးလို့လည်းဦးစီသူမောင်ကပြောပါတယ်။
ဒါကနေဆက်တလျှောက်မှာနိုင်ငံတစ်ခုကမတည်ငြိမ်နိုင်မှာပေါ့နော်ဟိုဖြစ်လေဖြစ်တာရှိတဲ့အခြေအနေပေါ့နိုင်ငံတစ်ခုမတည်ငြိမ်နေမှာနေဆက်တစ်ခုကိုဖျက်ချော်ပြီးတော့ရောက်ရှိလာမယ်အဲ့ဒါမှာနိုင်ငံရေးရာအထိန်းထိန်းခံဖို့အတွက်ကိုပေးလို့ရကိုဟိုဒီရှောင်လာတဲ့လူတွေရှိမယ်စစ်ပွဲဖြစ်လာလို့ပြည်ခအတွင်းမှာရှောင်လာတဲ့လူတွေရှိမယ်နေဆက်မြင်းအနေနဲ့ထိစပ်နေတဲ့နိုင်ငံတွေဟာတက်ဆိုင်ရနေဆက်မြင်းနဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့ပြည်တွင်းရေးနဲ့လူသားချင်းစာနာမှုနောက်တစ်ခုကတကယ်ကိုလူခွင့်ရေးချိုးပေါက်ခံရတဲ့အခြေအနေတွေကိုသူတို့အနေနဲ့အမြဲတမ်းဟိုမျက်ခြေမပြတ်တင်ဘူး။ဘာကြောင့်လဲဆိုတော့အခုလိုအခြေအနေမျိုးမှာကြတော့ဒါတကယ်ဒုက္ခရောက်တဲ့လူကိုပို့ပြီးတော့ဒုက္ခရင်းတွေကိုပို့ပြီးဆွဲချမိတယ်လို့ဖြစ်သွားတာပေါ့နော်
။ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်ဆောက်ဖြောက်ဖမ်းဆီးခြင်းတားဆီးနေနေရေးဥပဒေမှာတော့အစိုးရအဖွဲ့အစည်းများသို့မဟုတ်အစိုးရတာဝန်ရှိသူတွေအနေနဲ့လူပုဂ္ဂိုလ်တဦးတယောက်အတွက်လက်ဆောက်ဖြောက်ဖမ်းဆီးတာလူမဆန်စွာပြုမှုဆက်ဆံတာညှဉ်းပန်းနှိပ်စက်တာနိုင်ငံတနိုင်ငံတို့မဟုတ်မိသည့်လူပုဂ္ဂိုလ်တဦးတယောက်ကိုမှမောင်းထုတ်ခြင်းလှဲပြောင်းပေးအပ်ခြင်းပြည်နယ်နယ်ပေးခြင်းအလင်းမရှိစေရဆိုပြီးအတိအလင်းပြဌာန်းတာကြောင့်ထိုင်းနိုင်ငံအနေနဲ့ပြည်ရင်းသောပြည်ပဥပဒေပါချိုးဖောက်တာဖြစ်ကြောင်းထိုင်းအတိုက်ခံပါတီကဝေဖန်ထောက်ပြကြပါတယ်ရှင
်ထိုင်းကိုဆေးလာကူတဲ့ PDF တပ်ဖွဲ့ဝင်၃ဦးအကြောင်းကိုအေးအေးမှကတင်ပြပေးခဲ့တာပါအခုဆက်လက်ပြီးစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအကြောင်းကိုတင်ပြပါအောင်မယ်အရင်ရွေးကောက်ပွဲဟာမြန်မာနိုင်ငံအပြောင်းအလဲကိုသွားနိုင်တဲ့လမ်းကြောင်းကိုဟုတ်ပါသလားမိုင်းချင်းတိုင်းကမိုင်းချင်းတိုင်းကဘာမကန်ပေယူကနဲ့တခြားသုံးသပ်သူတွေရဲ့အမြင်ကိုအခုလိုတင်ပြထားပါတယ်
စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေပြန်မှတ်ပုံတင်ဖို့နောက်ဆုံးရက်အဖြစ်သတ်မှတ်ခဲ့တဲ့မတ်လ28ရက်နေ့အထိအဓိကနိုင်ငံရေးပါတီကြီးတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ပါတီတော်တော်များများပြန်ပြီးမှတ်ပုံတင်ခြင်းမရှိတဲ့အတွက်ဖြတ်သိမ်းခံခဲ့ရပါတယ်ပါတီမှတ်ပုံတင်ဥပဒေတင်တဲ့နိုင်ငံရေးပါတီပေါင်း40ကိုတခါတည်းဖြတ်သိမ်းခဲ့တဲ့စစ်ကောင်စီလုပ်ရမျိုးအရင်ကမတွေ့ခဲ့ဘူးပေမဲ့စစ်တပ်ရဲ့နိုင်ငံရေးပါတီတွေအပေါ်သဘောထားတင်မှမူကတော့အရင်စစ်အာဏာရှင်တွေအတိုင်းပဲဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာရေးလှုပ်ရှားနေတဲ့ဘာမကန်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က VOA ကိုပြောပါတယ
် We're seeing the military take a harder lineagainst the political parties than we've seen.
ဒီနီလဟောင်းနေအတိုင်းနိုင်ငံရေးပါတီတွေကိုဖျက်သိမ်းခဲ့တယ်လို့လက်ရှိစစ်တပ်ဟာလည်းနိုင်ငံရေးပါတီတွေအပေါ်မှာသဘောထားတင်းမာတာကိုတွေ့နေရပါတယ်။နိုင်ငံရေးပါတီတွေကိုတရားဝင်အဖွဲ့အစည်းတွေအဖြစ်တတ်မှတ်တာမျိုးမဟုတ်ဘဲနဲ့မှတ်ပုံတင်ဖို့အတွက်ကန့်တက်ချက်တွေကိုချမှတ်ပြီးဒီအတိုင်းမလုပ်ရင်ပါတီအဖွဲ့အစည်းကနေပြက်ပြယ်တယ်ဆိုတာမျိုးနဲ့စစ်ကောင်စီကလုပ်ခဲ့တာဖြစ်ပါတယ်။ပါတီတွေကိုဖျက်သိမ်းတယ်ဆိုတာမျိုးမဟုတ်ဘဲရွေးကောက်ပွဲကော်မရှင်ရဲ့တတ်မှတ်ချက်တွေကိုမလိုက်နာလို့ဆိုတဲ့ပုံစံမျိုးဖန်တီးပေမဲ့ဒါဟာနိုင်ငံရေးပါတီတွေကိုဖျက်သိမ်းတာပါဒီနီလန်းနဲ့နိုင်ငံရေးပါတီ40ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီရဲ့လှုပ်ရမျိုးကိုအရင်စစ်အာဏာရှင်တွေလက်ထက်တုန်းကမမြင်တွေ့ခဲ့ရပါဘူးဒါကြောင့်နိုင်ငံအတော်များများကလည်းကြီးညာချက်ထုတ်ပြန်ကန့်ကွက်ကြတာကောင်းပါလေ
ဘာမာကမ်ပိန်း UK ဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေစစ်ရာဇဝတ်မှုတွေကိုစောင့်ကြည့်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းဖြစ်ပြီးတော့အာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာကထိရောက်တဲ့ PR တွေပေးနိုင်ရေးလှုပ်ရှားနေတာလည်းဖြစ်ပါတယ်။လက်ရှိစစ်ကောင်စီရင်ဆိုင်နေရတဲ့အနေအထားပေါ်မှာတော့ Mark Farmana ကအခုလိုသုံးသပ်ပါတယ
် But it's a sign of the desperation of the military.
ဒီလိုပါတီတွေကိုဖျက်သိမ်းတာဟာစစ်တပ်ဘက်ကကြံရမရအယူမီဝိုင်းဖြစ်နေတယ်ဆိုတဲ့လက္ခဏာပါ။တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်မယ်ဆိုရင်စစ်တပ်ကသူတို့ရှင်လို့မရဘူးဆိုတာသိနေပါတယ်။ဒါအပြင်အခုအကြံဖန်နဲ့လုပ်မဲ့ရွေးကောက်ပွဲမှာတော့ဒီနိုင်ငံရေးပါတီတွေနဲ့ပြိုင်ဖို့ဆန္ဒစစ်တပ်မှာမရှိနေပေမဲ့သူတို့လက်အောက်ကိုပဲလာစေချင်နေတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေကိုဖျက်သိမ်းတာမျိုးလေးချောင်းတိုက်ခတ်မှုတွေလုပ်နေတာအရင်ထက်ပိုပြီးအဖမ်းဆီးတွေလှုပ်လာတာဟာအခုဆိုရင်နိုင်ငံရေးအကျဉ်းသားအရေးအတွက်2000ကျော်ရှိနေတာအရက်သားတွေအပေါ်တိုက်ခိုက်မှုတွေကအရင်ကထက်ပိုများလာတဲ့အခြေအနေတွေကိုကြည့်ရင်စစ်တပ်ဟာသူတို့ကိုသူတို့လုံခြုံမှုမရှိဘူးလို့ခံစားနေရပြီးပြဿနာတွေအကြီးအကျယ်ရင်ဆိုင်နေရတယ်ဆိုတာကိုကျွန်တော်တို့မြင်နေရပါတယ
်လက်ရှိအခြေအနေမှာရွေးကောက်ပွဲကိုစစ်ကောင်စီကဘယ်အချိန်မှလုပ်မလဲဆိုတာမသေးချာသေးပေမဲ့ဒီအတွက်အချိန်ယူပြီးနိုင်ငံရေးပါတီတွေနဲ့ပတ်သက်လို့သူတို့လိုချင်တဲ့လမ်းကြောင်းအတိုင်းဖန်တီးနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်နေရကြောင်းမြမအရေးလေးလာသုံးသပ်နေသူဦးအောင်သူငိမ့်က VOA ကိုပြောပါတယ်
။စေချာတာတခုကတော့ရွေးကောက်ပွဲကတော့အခုချိန်မှာဘယ်တော့လုပ်မယ်ဆိုတာမသိကြပါဘူးเนาะ။ဆိုတိုင်းမဲ့လည်းရွေးကောက်ပွဲဘယ်ချိန်မှာလုပ်တယ်ဖြစ်ဖြစ်ထွက်လာမယ်ရလာဘယ်လိုဆိုလဲကိစ္စမျိုးအခုချိန်မှာဒီစစ်ကောင်စီအနေနဲ့ရောရွေးကောက်ပွဲကော်မရှင်အနေနဲ့ရောစာပြီးတော့ဆုံးဖြတ်ပေးတယ်လို့ယူဆနိုင်ပါတယ်2020ရွေးကောက်ပွဲမှာနိုင်ခဲ့တဲ့ပါတီကြီးတွေပေါ့နော်ဆိုတော့သူသဖြင့် NLD မပါတော့ဘူး SNLD လိုပါတီမျိုးတွေမပါတော့ဘူးဆိုတော့ဒီလိုပုံစံမျိုးဖြစ်သွားပြီเนาะအဲ့တော့နောက်တစ်ခါကျတော့ကြံတဲ့တနိုင်ငံလုံးကိုကိုစားပြုသောပါတီကြီးဆိုတာကသိမကြံတော့ဘူးဆိုတော့သူသဖြင့်တော့ပြောမယ်ဆိုလို့ရှိရင် USDP ပေါ့နော်ပြည်ခိုင်ပြိုးပါတီတကူပဲကြံတော့တယ်ဆိုတော့အဲ့တော့ဘယ်လိုနိုင်မလဲဆိုတော့ဟိုကိစ္စမျိုးကဟုတ်ပြောဆိုအပ်လို့လည်းသွားယူပါတော့
တဖက်မှာလည်းရွေးကောက်ပွဲလုပ်ပြီးစစ်ကောင်စီကတရားဝင်အုပ်ချုပ်လို့ရအောင်ကြိုးပမ်းနေတဲ့ခြေလှမ်းတွေနဲ့ပတ်သက်တဲ့တုံ့တက်ချက်တွေကိုလည်းဥအောင်သူငင်းကအခုလိုပြောပြပါဗျ
။ဒီနိုင်ငံတကာအကြမ်းကြေးတွေနဲ့ပတ်သက်လို့လေ့လာရေးအဖွဲ့ပေါ့ ICG International Crisis Group ကဘာပြောလဲဆိုတော့ဒီရွေးကောက်ပွဲကဘယ်ကိုမှမရောက်တဲ့လမ်းလို့ဆိုတော့သုံးသပ်ပါ။เนาะဆိုလိုတာကရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘယ်ဟုတ်မှမရောက်နိုင်ဘူးဆိုတော့ဟာမျိုးသူတို့ပြောပါတယ်အဲ့တော့နိုင်ငံတကာအစိုးရတွေအနေနဲ့ဒီရွေးကောက်ပွဲလုပ်လိုက်မယ်ဆိုလို့ရှိရင်မကူညီပါနဲ့မထောက်ခံပါနဲ့လို့လည်းသူတို့ကတိုက်တွန်းလာတယ်နော်အဲ့တော့သူတို့အဲ့လိုလုပ်လိုက်ခြင်းအပြင်နိုင်ငံတကာကဝိုင်းပြီးတော့ပန့်ပိုးလိုက်မယ်ကူညီလိုက်မယ်ဆိုရင်လက်ရှိစစ်ကောင်စီကသူကတရားဝင်မှုပေါ့နော် legitimacy ကိုစပြီးတော့ဟိုတိဆောက်သွားနိုင်လိမ့်မယ်လို့ဒါဒီအဖွဲ့ကြီးရဲ့စီရင်ငါသားလည်းမှထူရေးလာတာကျွန်တော်ဖတ်ပါတယ်ဆိုတာ
တေချာတာကတော့စစ်ကောင်စီပြင်ဆင်နေတဲ့ရွေးကောက်ပွဲဟာ မြန်မာနိုင်ငံအပြောင်းလဲအတွက်သွားနိုင်တဲ့လမ်းကြောင်းမဟုတ်ဘူးလို့မြင်ကြောင်းဦးအောင်သူငင်းကဆိုပါတယ်ရှင
်ဒါကတော့စစ်ကောင်စီချင်းပါမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ကတင်ပြခဲ့တာပါအခုဆက်လက်ပြီးတောင်အာဖရိကရဲ့အထောက်အမှုတစ်ခုကိုတင်ပြချင်ပါသေးတယ်ပြီးခဲ့တဲ့မတ်လ30ရက်နေ့ကကမ္ဘာစွန့်ပစ်အမိုက်ကင်းစင်ရည်နေ့ဖြစ်ပါတယ်တောင်အာဖရိကနိုင်ငံမှာတော့နေအိမ်တွေနဲ့အမိုက်ပုံးတွေမှာ recycle လို့ခေါ်တဲ့ပြန်လည်အသုံးပြုနိုင်တဲ့အမှတ်တွေစနစ်တကျစွန့်ပစ်နိုင်ရေးတွန်းအားပေးတဲ့ခြေလှမ်းတရအနေနဲ့ recycle အမှတ်စုဆောင်းနိုင်မှုအပေါ်မူတည်ပြီးအကျိုးခံစားခွင့်နဲ့ပေးတဲ့အစီအစဉ်တွေစတင်နေပါပြီ။ဒါစီးပွားရေးကိုအကျိုးရှိစေတဲ့အပြင်ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရမှာလည်းအထောက်အကူဖြစ်စေတယ်လို့အာဏာပိုင်တွေကဆိုပါတယ်။တောင်အာဖရိကနိုင်ငံ Cape Town ကနေ VOA သတင်းတော် Vicky Stark သတင်းပေးပို့ထားတာကိုကိုငင်းချမ်းအေးကတင်ပြပါမယ်။
တောင်အာဖရိကနိုင်ငံတဝန်းကစွန့်ပစ်အမှိုက်ထားတဲ့နေရာတွေမှာခိတ်တောင်းကဒီအမှိုက်ပုံကြီးလိုပြန်လည်အသုံးပြုတဲ့ပလတ်စတစ်စက်ကူနဲ့ကတ်ထူပြားတွေအပြည့်နဲ့ဖြစ်နေတာပါ။ဒါပေမဲ့ဒီမှာဒါတွေကိုပြန်လည်အသုံးပြုဖို့ recycle မလုပ်ကြပါဘူး။တောင်အာဖရိကရဲ့2018ခုနှစ်စည်ရင်းအချက်လက်တွေအရနိုင်ငံမှာအသုံးပြုတဲ့ပစ္စည်းတွေရဲ့ဆယ်ရာခိုင်နှုန်းကိုသာပြန်လည်အသုံးပြုနေတယ်လို့ခန့်မှန်းပါတယ်။ဒီလိုဖြစ်နေတာကအမှိုက်သိမ်းသူတွေမှာအဓိကတာဝန်ရှိတယ်လို့ဆိုပါတယ်။နမ်ပူမဲလလိုညာနာကအမှိုက်သိမ်းသူတစ်ယောက်ဖြစ်ပြီးအမိုက်ပုံနဲ့တိတ်မွေးလာတဲ့ correlation မြို့နယ်မှာနေပါတယ
် City of Cape Town
Cape Town မြို့က uniform နေနဲ့တွန်းလဲတွေလုပ်ဖို့အလုပ်ရှုပ်နေကြတယ်ဘာလို့လဲဆိုတော့မတတ်နိုင်လို့လေပြန်သုံးနိုင်တဲ့ recycle စွန့်ပစ်ပစ္စည်းတွေတိမ့်ဖို့ကျမတို့မှာသွားစရာတောင်မရှိပါဘူ
းတောင်အာဖရိကဟာကမ္ဘာပေါ်မှာအလုပ်လက်မဲ့နှုန်းအမြင့်ဆုံးနိုင်ငံတွေကတစ်ခုပါဒီလို recycle စွန့်ပစ်ပစ္စည်းပြန်လည်အသုံးပြုတဲ့လုပ်ငန်းကနေအလုပ်ကိုင်တွေဖန်တီးပေးနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့ကူညီနိုင်ပါတယ်။ပြန်သုံးနိုင်တဲ့အမိုက်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချတာကထုတ်ကုန်အသစ်တွေကိုအစကနေထုတ်လုပ်တာထက်သဘောပတ်ဝန်းကျင်ကိုထိခိုက်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လုပ်မှုနည်းစေပါတယ်။ညာနာနဲ့သူ့ရဲ့လုပ်ဖို့ကင်ဖက်အမိုက်ကောက်သူတွေဟာစွန့်ပစ်ပစ္စည်းတွေပြန်လည်အသုံးချတာကနေဝင်ငွေရရှိနေပါတယ်။အိတ်တွေခြေနင်းကုန်တွေနဲ့ကတ်ထူရိုးရအိမ်ပုံစံငယ်လေးတွေထုတ်ကြပါတယ်။နောက်ထပ်အမိုက်ကောက်သူတူဖြစ်တဲ့ Lester Rudolph ကတော့ခေတ်ထောင်းစင်ကြေပုံကစွန့်ပစ်အမိုက်တွေပြန်ဝယ်တဲ့အဝယ်တိုင်းမှာသူ့အမိုက်တွေကိုတွားရောက်ပါတယ်။ဒီနေရာကအမိုက်ကောက်သူတွေနဲ့ပြန်လည်အသုံးပြုနိုင်အောင် recycle လုပ်တဲ့ကုမ္ပဏီကြားဂျာကန်ပေးတဲ့နေရာပါ။
ကျွန်တော်ကအခုပုံမှန်အလုပ်မရှိသေးပါဘူး။အလုပ်ရှာနေတော့မှကျွန်တော်အခုမီးလုံးတွေအလူမီနီယံဘူးကွန်တွေနဲ့ကတ်ထူကြားတွေလာရောက်တာ36ရန်ရပါတယ်။ဒါနဲ့စားစရာတွေဝယ်ရမှာပါ။
သူဒီမှာပြန်ရောင်းလို့ရတဲ့ငွေကတောင်အာဖရိကနိုင်ငံသုံးရန်ငွေနဲ့ဆိုရင်36ရန်ငွေရပါတယ်။ဒါကအမေရိကန်ဒေါ်လာနဲ့ဆိုရင်2ဒေါ်လာတော့မပြည့်ပါဘူး။ပမောက်ခါကက်သရီနာရှန်က Western Cape Tech သို့လူမှုရေးလုပ်ငန်းဌာနကစွန့်ပစ်ပစ္စည်းများနဲ့လူအဖွဲ့အစည်းဆိုင်ရာသုတေသနအဖွဲ့ဥက္ကဋ္ဌပါ။တိတ်ပန်နဲ့ဆက်မှုဆိုင်ရာသုတေသနကောင်စီကအမှိုက်ကောက်သူအရေးအတွက်ကိုစီးရင်ပြုစုနေပြီးသူတို့တွေစီပင်တရားရေးဌာနကအကူအညီပေးနိုင်မှုအတွက်အထောက်အကူဖြစ်မယ်လို့ပြောပါတယ
် Between 60 and 90,000
တောင်အာဖရိကမှာအမှိုက်ကောက်သူ6000နဲ့9000ကျားရှိမယ်လို့ခန့်မှန်းပါတယ်အတိအကျစဉ်းတော့ထွက်မလာသေးပါဘူးစီရင်ပြုစုမှတ်ပုံတင်တဲ့လုပ်ငန်းစဉ်ပြီးသွားရင်တော့အမှိုက်ကောက်သူဘယ်လောက်များများရှိတယ်လဲဆိုတော့ကောင်းကောင်းသိလာမယ်လို့ကျွန်မထင်ပါတယ
်တရားဝင်မှတ်ပုံတင်ထားတဲ့သူတွေဟာသိမကြခင်ဆိုရင်သူတို့ကောက်ယူလာတဲ့ပြန်လည်အသုံးပြုနိုင်တဲ့ recycle စွန့်ပစ်အမှိုက်တွေကနေငွေဖို့ရလာလိမ့်မယ်လို့သူကပြောပါတယ်ဒါကမနစ်ကစတဲ့အကောင့်ထဲပေါ်ခဲ့တဲ့ထုတ်လုပ်သူတာဝန်ယူမှုထပ်ဆောင်အဥပဒေရဲ့ကျေးဇူးကြောင့်ပါအမိုက်ကောက်သူတွေကိုပတ်မိုးကူညီတာမှာတိုးတက်မှုကိုတိုင်းတာမဲ့စွန့်ပစ်အမိုက်လုပ်ငန်းအစုအဖွဲ့အားလုံးပါဝင်တဲ့အစည်းအဝေးကိုလည်းဧပြီလမှာကျင်းပဖို့ရှိနေပါတယ်တောင်အာဖရိကရဲ့စွန့်ပစ်အမိုက်ပြန်လည်အသုံးပြုနိုင်ရေးကြိုးပမ်းနေတာကရေရှည်တည်တတ်မဲ့စဉ်ဆက်မပြတ်ထုတ်လုပ်မှုနဲ့စားသုံးမှုကိုမြင့်တင်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂရဲ့အပြည့်ပြည့်ဆိုင်ရာစွန့်ပစ်အမိုက်ကင်းစင်ရေးနေ့ရဲ့ရည်မှန်းချက်နဲ့လည်းကိုက်ညီလို့နေပါတယ်
ဒါကတော့အမိုက်ကိုပြန်လဲအသုံးချနိုင်တဲ့ပတ်သက်ပြီးတောင်အာဖရိကကကြိုးပမ်းချက်တရက်ကိုကိုငင်းချမ်းအေးကတင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတော်မတ်စုစီးပွားရေးလူမှုရှုခင်းအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရအောင်ပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်ပိုင်း6နာရီကနေ9နာရီထိ VOA လိုက်တိုမီတာ24 40 51လိုက်လံမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီအခုထုတ်လွှင့်မဲ့ဒုတိယပိုင်း나유ဝက်စီစဉ်မှာတော့တွစ်ဆုံမင်းမြောင်းကနေအတူသတင်းတောက်မဆုစီးပွားရေးလူမှုရှုခင်းတက်တန့်အောင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါဖို့ရှိပါတယ်အခုတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်က PDF နဲ့ PDF အဖွဲ့ကိုထောက်ပံ့ကူညီနေတဲ့လက်နက်ကိုင်အဖွဲ့အလုံးပေါ်ချိန်မုံမယ်ဆိုတော့မတ်လ28ရက်နေ့ကပြောကြားခဲ့တဲ့စကားပေါ်တုံ့ပြန်ချက်အပါအဝင်တခြားသတင်းမဆုအထွေထွေကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်
ကနေမလာ29ရက်နေ့ကကြာရောက်တဲ့တမတော်နေ့စီးရဲပြအခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမေအောင်လိုင်ကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေချုပ်ငြင်းရေးအတွက်စန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေမုံသွားမယ်လို့ပြောခဲ့ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်အဲ့ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြက်ပြက်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌက98နှစ်မြောက်တမတော်နေ့အခမ်းအနားမှင်ကုန်းမှာထည့်သွင်းပြောဆိုသွားခဲ့တာ
ပါ။နိုင်ငံတော်မှာလို့ရှိပြည်သူများရဲ့လူမှုစီးပွားဘဝလုံခြုံရေးပဲဒီလိုစုတော်မှာလို့ဒီညီအေးချမ်းရေးနဲ့ရဲဥပဒေစိုးမှုမှုအပြည့်အဝရရှိစေရာလက်တလုံးဆောင်သားမှာပဲဖြစ်တယ်။အဲ့ဒီလုံဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပံ့ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရေးယူဆောင်သားမှာဖြစ်ကြောင်းပြောကြားလို့
နေပြည်တော်မှာပြုတ်လုတဲ့တမတော်နေ့စီးပြအခမ်းအနားကိုရုရှားနဲ့စစ်တပ်ရုံးတချို့ကစစ်တပ်မှုတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့နိုင်ငံရေးပါတီတချို့လည်းတက်ရောက်ခဲ့ကြပါတယ်တမတော်နေ့မှာပဲမြန်မာစစ်ကောင်စီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုအသစ်တွေချမှတ်ကြောင်းဗြိတိန်ဆိုရကကြေညာခဲ့ပါတယ်မြန်မာစစ်တပ်အတွက်လီယင်စီရအောင်ဝန်ဆောင်မှုပေးနေတယ်ဆိုတဲ့စီးပွားရေးလုပ်ငန်းနောက်ထပ်တစ်ခုနဲ့တာဝန်ရှိသူလူပုဂ္ဂိုလ်တို့ကိုထပ်ပြီးဖြည့်ဆွတ်အရေးယူလိုက်တာပါဆန့်ကျင်မဲ့အင်အားစုတွေကိုအမြင့်ပြတ်ချိန်မုံသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့တာနဲ့ပတ်သက်လို့ဒါဟာစစ်ကောင်စီအနေနဲ့စစ်ရာဇမှုကိုဆက်လက်ကျူးလွန်သွားမယ်ဆိုတာဝန်ခံလိုက်တာဖြစ်တယ်လို့ NUG ဘက်ကတုံ့ပြန်ထားပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတုံ့ပြန်ချက်ကိုသမရယုံပြောခွင့်ရဦးကျော်စောက VOE ကိုအခုလိုပြောပါတယ
်။တစ်ချိန်တုန်းကလည်းသူ့ကိုသူခေါင်းရောင်ဆောင်ပြီးတော့ငင်းကြေးနှစ်ဖြစ်ရမယ်ဆိုပြီးညင်ညာပြီးတော့ညင်ညာလို့ညင်ညာဘာအပြစ်သက်အပြစ်ခတ်ရစေသူတပတ်သက်အပြစ်ခတ်ကျင်ညာလို့ဆိုပြီးတော့ကျင်ညာအားလုံးကလိန်ညာနေတာလူတိုင်းနဲ့တည်တယ်ဆိုတော့သူဘယ်လိုပဲပါဇက်ကဘယ်လိုပဲထွက်ထွက်မင်းသားစကားပဲထွက်ထွက်ဘလူစကားပဲထွက်ထွက်ဘာပဲထွက်ထွက်သူလုံနေတဲ့လူရက်ကလူသက်နေတဲ့လူရက်အဲ့ဒါကိုသူလူသက်နေတဲ့ဆိုတော့သူဝင်ခံပြီးတော့ပြည်သူအစိုးရကိုသူတို့ပြည်သူတွေနဲ့ပြည်သူတွေကိုတတ်ဖြတ်မယ်ဆက်တတ်ဖြတ်ဖို့စူးစမ်းမယ်ဆိုတော့သူဝင်ခံသွားတာပဲဒါကစီအရမှုကျွန်းလို့နေတဲ့ဟာသူဝေခံသွားခြင်းဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလောလောဆယ်မှာအတိအကျမကြေညာနိုင်သေးဘူးလို့တမတော်နေစီးရဲပြအခမ်းအနားမှာသတင်းတောက်တွေကိုပြောခဲ့ပါတယ
်အဲ့တော့ကျွန်တော်တို့အစိုးရအနေနဲ့အာမခံတာကတခုရှိရနံပါတ်1ကပါတီလိုဒီမိုကရေစီစနစ်ကိုကျွန်တော်တို့ခိုင်နိုင်မှာအာမခံတယ်နံပါတ်2အနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုကိုခိုင်မှာအာမခံတယ်အဲ့ဒီအခြေခံတစ်ချက်ဟောနေပြီကျွန်တော်တို့ဘယ်တော့မှလွတ်ပယ်သွားမှာမဟုတ်ဘူးအဲ့တော့ကျွန်တော်တို့ပါတီတို့ဒီလိုစိတ်ကိုဒီလိုမျိုးစနစ်ကိုကျွန်တော်တို့အာမခံတာတဲ့အတွက်တော့အထူးသဖြင့်ရေကောက်ပွဲကျွန်တော်တို့ဖြစ်မနေတော့မဖြစ်မနေလုံနိုင်ဖို့အတွက်အခြေအနေတွေတည်ဆောက်နေတယ်အခြေအနေတွေတည်ဆောက်နေတဲ့မှာခုနပြောတဲ့အချက်လက်တွေနဲ့ဒီပြည်သူတွေ
စစ်ကောင်စီဘက်ကစီစဉ်နေတဲ့ရေကောက်ပွဲအပေါ်ဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့လည်းရေကောက်ပွဲပဲတော့ကျင်းပမယ်ဆိုတာအတိအကျမသိရသေးပါဘူးစစ်ကောင်စီကကျင်းပမယ်ရေကောက်ပွဲအပေါ်မပုံတင်ထားတဲ့ပါတီတစ်ခုအနေနဲ့ဘလောက်ထိယုံကြည်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီးပြည်သူပါတီအနေနဲ့ကတော့ပြောဖို့စောနေသေးတယ်လို့ပြည်သူပါတီရဲ့အထွေထွေတွင်းရေးမှူးဦးကျော်လင်းကပြောပါတယ
်ရွေးကောက်ပွဲကိုဘယ်လောက်ထိယုံကြည်လဲဆိုရွေးကောက်ပွဲတော့ဘယ်လိုကျင်းပမှာမသိရတဲ့ကျွန်တော်ဒီဆရာပြောဆိုဖို့ကစောရည်လို့ကျွန်တော်တတ်မှတ်ပါတယ်အခုတည်းကတော့ကျွန်တော်ကပါတီနိုင်ငံပါတီတစ်ခုပေါ့နော်ပြည်သူမှကျွန်တော်ရက်တည်ရမယ်ဆိုတော့ရက်တည်ရင်းပါတီရှင်တန်ရေးအတွက်ပဲကျွန်တော်ကလုပ်နေရအတွက်သူတို့ဘယ်လောက်ဒီကျွန်တော်နိုင်ငံပါတီပေါ့သူတို့ဘယ်လိုထောရထားလဲဆိုတော့သူတို့ကိုယ်ပြတ်တာချင်းကအနှဲနေရပါတယ်
ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့ကျင်းပမဲ့ရွေးကောက်ပွဲမှာ when you shin pian bo pian sin ni de party de shi de lo 2020 thu thu yoe kaw pwe ma me a mya song anan ya ga de party de chou ga do when you shin pian ma ma hou ba bu a ri the ma sit kaun si ga a tit pya than tha de yoe kaw pwe upare de ye si myin ni ko ma lai na de anari party a pa win party paung 40 jaw ko nangai yi party a phit ka ni be phyet khe ba de myo ta democracy a pwe chou anari party ga do sit kaun si ha ti se upare ko chou phaw ni pi တရားဝင်မှုမရှိတဲ့အပြင်ပြည်သူလူထုကိုကိုးစားပြုမှုမရှိတဲ့အတွက်စစ်ကောင်စီရဲ့လုပ်ရဟာတရားဝင်မှုမရှိဘူးလို့ NLD ဘ ਹੁ အလုတ်ကော်မတီကပြောဆိုထားပါတယ် NLD ပါတီအပါအဝင်နိုင်ငံရေးပါတီတွေဖျက်သိမ်းခံရတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနဒုတိယပြောခွင့်ရ Veteran Patel ကတော့မြန်မာနိုင်ငံမှာပါဝင်တဲ့သူအားလုံးမပါဝင်ပဲဘလို့ရွေးကောက်ပွဲပဲလုပ်လို့လွတ်လပ်မြတ်တယ်လို့လက်ခံလို့ရမှာမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်စစ်တပ်အုပ်ချုပ်တာကိုကြဲကြဲပြန့်ပြန့်ဆန့်ကျင်နေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကိုတစ်ဖက်သက်အတင်းကျင်းပရင်မတည်ငြိမ်မှုတွေသာပိုဖြစ်လာဖို့များတယ်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယပြောခွင့်ရကပြောကြားခဲ့တာပါဗြိတိန်ဩစတြေးလျနဲ့ဂျပန်နိုင်ငံတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိလာအောင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေကိုပိုလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်Antonio Guterres ကလည်းပါတီတွေဖျက်သိမ်းခံရတဲ့အပေါ်အထူးဆိုရင်ကြောင့်တဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးကျင့်သုံးနိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။မြမအင်းနီချင်းနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းတွန်းအားပေးကြဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့မတ်လကုန်ပိုင်းတုန်းကတော့စစ်ကောင်စီနဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်9ဖွဲ့နေပြည်တော်မှာနှစ်ရက်တာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ချမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဝင်ပြည်သစ်ပါတီ NMSP ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်မျိုးသားအစည်းအရုံး KNU KNL PC လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပုဂ္ဂိုလ်မျိုးသားလွတ်မြောက်ရေးတပ်မတော် PNL တို့ပါဝင်တဲ့အဲ့ဒီတွေ့ဆုံမှုမှာသက်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်ရေးနဲ့ညီညာရေးညီလာခံကျင်းပရေးကိစ္စအပါအဝင်အချက်ခုနှစ်ချက်ဆွေးနွေးခဲ့တယ်လို့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါတယ
်အဓိကတော့ဆက်ဆံသူများအားလုံးပါဝင်တဲ့နိုင်ငံကြီးပြည်စုံရှင်မှုကြီးကြီးတရားပေါ်ပေါက်လာဖို့ပြီးတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အစီအစဉ်ပေါ့လေအဲဒါလည်းဆွေးနွေးဖြစ်တယ်နောက်ပြီးတော့ဒီအနာဂတ်မှာကျွန်တော်တို့တည်ဆောက်လို့တဲ့ Federal ပြည်တော်စုတွေချီကံယူလဲတာဆွေးနွေးဖြစ်တယ်နောက်ပြီးတော့အရသာများကိုအကာအကွယ်ပြီးဆိုင်ရာကိစ္စအရနဲ့တစ်ဆက်တယ်ပေါ့လေဒီရကလာပြီးရလက်ရှိလူသားချင်းစာနာမှုအကူအညီပြီးနိုင်တဲ့ကိစ္စများတွေကိုလည်းကျွန်တော်တို့ဒါပြောဆိုဖြစ်ကြတယ်ဘွန်ဒီတာတွင်တင်ရည်ချမ်းကြီးကိစ္စရာတွေရီကော့ပွဲကျင်းပမဲ့ကိစ္စရာတွေဒီရည်ချမ်းကြီးလာကန်ကျင်းပမှုကိစ္စရာတွေအဲ့ဒါတွေလည်းကျွန်တော်တို့ပြောဖြစ်တယ
်မြမစစ်တပ်ဟာပြည်တွင်းထဲမှာလည်းစန့်ကျင်တော်လှန်နေတာတွေကိုဆက်ပြီးရင်ဆိုင်နေရတဲ့အခြေအနေပါစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်တိုက်ဆုံမှုနဲ့စစ်ဆောင်နေရသူဥယျာဉ်လဲတိုးလာနေပါတယ်မြန်မာစစ်တပ်ဟာပြည်တွင်းမှာလက်နက်ကင်ပဋိပက္ခဖြစ်နေတဲ့အခြေအနေတွေအပေါ်အပြည့်အစုံချိန်မုံသွားမယ်လို့ဆိုသလိုရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ကိုလည်းနိုင်ငံရေးတည်ငြိမ်အောင်ကြိုးပမ်းသွားမယ်လို့ပြောဆိုနေတာပါဒါပေမဲ့လည်းအာဏာသိမ်းထားတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေနဲ့ဝေဖန်ပစ်တင်တာတွေကဒီကနေ့အချိန်အထိရှိနေသေးပဲဆိုတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
ကိုစောဝင်းလိုင်းတင်ပြခဲ့တာပါအခုတော့စီးပွားရေးအကြောင်းတွေကိုဆက်သွားကြပါသေးတယ်မြန်မာနိုင်ငံအတွင်းမှာရိတ်ခါမလုံမလောက်အခြေအနေကြုံရပွဲရှိနေကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်စန္ဒရိတ်ခါဈေးနှုန်းမြင့်တက်မှုနဲ့ရိတ်ခါလုံခြုံမှုအခြေအနေတွေကိုမှတ်တည်သင်္ကေတစုစည်းတင်ပြထားတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာပြန်လည်တင်ပြလိုက်ပါတယ်ခင်ဗျာ
ဆက်ပြီးဆန်ဒေးကဝါချတောင်းလို့ဖြစ်နေဒါသာတော့ကိုပြောရဲဈေးကတော့ဒီအဝင်နေတော့နေနေကြောင်းနေဈေးကနေနေကြောင်းနေပါတယ်အဲ့ဒါကိုကျွန်တော်ပြီးခဲ့တဲ့နှစ်ပတ်လောက်ကဝယ်လို့ကတော့ပေါ်စံတဲ့ကိုဆက်တွေ့တာဝယ်ရတယ်ငါတော့ရှိတာပေါ့အခုကျွန်တော်တော်မလို့ဝင်လိုက်ဝင်လိုက်တဲ့အချိန်မှာ3,000တောင်းခွဲဈေးနှုန်းတော့တာပေါ့
စံဈေးနှုန်းလက်ကလောမှာ2,000လောက်တက်သွားတယ်လို့ဟောပြပါကြကျွန်တော်28ပြိတ္တာဝင်ဈ
ီအတိုင်းအိတ်တိတ်ပေါ့နော်ကျွန်တော်တို့ကအီယာမင်းစားတာအကောင်းဆုံးစားတာဆိုတော့အီယာမင်းတိတ်ကအရင်က5000 6000ပေါ့ဒီရွာတရွာကိုရောက်လာပြီဖြစ်ပါတယ်အခု5000 9000 6000ဒီပေါက်သွားပြီ
မြန်မာနိုင်ငံမှာပြည်ပခါတွေစီးပွားရေးဆိုင်ရာအခက်အခဲတွေနဲ့စဘာထုတ်လုပ်မှုကျဆင်းမှုတွေကြောင့်ဆန်းနရိတ်ခါလုံခြုံရေးအပေါ်မှာချင်းချမှုအဖြစ်ဆက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ဖေဖော်ဝါရီလ9ရက်နေ့ထုတ်ဆန်းနရိတ်ခါလုံခြုံရေးဆိုင်ရာအစိုးရခန်းစားကဖော်ပြပါတယ်မြန်မာနိုင်ငံတွင်ဆန်းနရိတ်ခါမလုံလောက်မှုနဲ့ဆူဆူရွာရွာဒါမှမဟုတ်လေအတော်အသင့်ရင်ဆိုင်နေရသူက2022ခုနှစ်အတွင်းနှစ်တန်းထိတိုးလာပြီး 15.2 တန်းရှိတယ်လို့ဖော်ပြပါတယ်။ဒေတာရစ်ဆိုင်ပြည်ရေးမှာရာသီဥတုဒဏ်ခံရတယ်လို့ရခိုင်ပြည်နယ်ဘူးသီးတောင်ဒေတာကန်ဦးညီက VOA ကိုပြောပါတယ
်။မိုးကမပန်ဘူးလေမိုးကမပန်တော့ကျွန်တော်တို့ဒီတောက်သူတွေကဟိုဒီနေ့ကကျေတော့မဆိုင်ပြိုးနိုင်ဘူးပေါ့နော်။
မြန်မာနိုင်ငံတွင်းကလေသမားတွေမှာလည်းဓာတ်မြေဩဇာသုံးဆွဲမှုလျှော့ချခဲ့ရပြီးရေကြီးရေရှမ်းမှုနဲ့လည်းကြုံတွေ့ရတာကြောင့်2022ခုနှစ်မိုးစဘာက2021ခုနှစ်နဲ့ရှင်ရင်ညော့မယ်လို့ခန့်မှန်းထားကြတာပါအထူးသဖြင့်တော့2022ခုနှစ်ဇူလိုင်လအတွင်းယူရီးယားဓာတ်မြေဩဇာစည်းနှုန်းက2021ခုနှစ်နဲ့ရှင်ရင်ဈေးနှစ်ဆတက်သွားခဲ့တာဖြစ်ပါတယ်လေကွင်းတွေကအထွက်စည်းနှုန်းစိုက်ပျိုးထုတ်လုပ်သူလေသမားတွေရတဲ့ကောက်ပဲတီနံဈေးနှုန်းကမြင့်တက်လာပြီမယ်လို့လဲလက်သမားတွေအတွက်လုံခြုံရေးအခြေအနေကပိုပြီးတော့ဆိုးရွားလာနေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။ကလေးဒေတာကန်ကိုအောင်ဆန်းလင်းကလည်းစဘာအထွက်ရော့တဲ့အကြောင်း VOA ကိုပြောပါတယ်
။ဟုတ်ကြပါရဲ့အဲရင်းကရင်းပြာဦးညီပတ်တဲ့ဟာလေးကိုကြည့်တယ်ကျွန်တော်ကရေကနေမြန်ခွာမယ်အောင်ဟုတ်စိုက်ခွင့်ရရဆိုပေမဲ့စိုက်ခွင့်ရမယ်ဆိုတာမျိုးကမတည်တာအောင်ပေါ့ကြီးမတည်တာတော့ဒီနေ့တက်ပြီးပြီးရောဆိုတာမျိုးနဲ့တော့လည်းတောင်းကြည့်ရတဲ့ပုံမထဲနိုင်ဘူးဆိုတော့ဒီချက်မျိုးကတုံးပုံတုံးတော့ပြချသွားတာပေါ့
ဒေတာရင်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုလည်းကိုအောင်ဆန်းလင်းကရှင်းပြပါတယ
်ဟောကျွန်တော်တို့ဒီပါကဒီကကိုစီတဲ့လမ်းမကြီးတာဒီဟိုကုန်ကားကြီးတွေပါဝင်ပေါ့နော်နှစ်ပတ်အင်အားကြီးတွေဘယ်သူမှသုံးလို့မရတဲ့အနေအထားမျိုးဖြစ်နေတာကကြာပါပြီတမျိုးတော်ပါပြီဆိုတော့လေကျွန်တော်တို့ဒီဒီကာလတော့အကြောင်းလဲဖြစ်တဲ့ကာလလို့ပြောလို့ဒီအောင်ကျွန်တော်တို့ကအဲ့ဒါနဲ့စားကြတော့
ဆန်စည်းစပါးစည်းတွေမဟုတ်ဘဲတခြားသောစားတောက်ကုန်တွေလည်းဈေးတက်ပါတယ်ဈေးတက်ရတဲ့အကြောင်းရင်းထဲမှာ73စီဈေးကြောင့်တည်ယူပို့ဆောင်ရေးဈေးစက်ကတက်တာကလည်းအကြောင်းရင်းတစ်ရပ်ပါဒါပေမဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခန်းစာမှာတော့နိုင်ငံရေးမတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေတွေဟာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းတွေအဖြစ်ဖော်ပြပါတယ်အဒမစူဆောင်ခံရမဲ့အရေးလူရဲခံရမဲ့အရေးတိုက်ခိုက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးခံရနိုင်တဲ့အန်တီအေတွေကြောင့်လူမှုအတိုင်းဝိုင်းတွေအတွင်းမှာကူးလူတွာလာမှုအကန့်အသတ်ဖြစ်စီပြီးမရှိမဖြစ်ကုန်စည်တွေဈေးတက်ကုန်သလိုစားနပ်ရိတ်ခန့်နဲ့အခြေခံစားတောက်ကုန်စည်တွေမလုံမလောက်ဖြစ်စီပြီးအလုတ်ကန်ရှားပါမှုကြောင့်အခြေအနေပိုပြီးတော့ဆိုးစေတယ်လို့အစိုးရခန့်စားကပြောပါတယ်ဘူဒီတောင်ဒေတာကန်ဥညီကတော့အလုတ်အကင်ပါတဲ့အကြောင်းပြောပါတယ
်။လူအလုတ်တွေကတော့တော်တော်လေးပါတယ်နော်။ကျွန်တော်တို့ဒေသတူကလုပ်နေတဲ့လူတွေကတော့ဒီနေ့ကိုအနည်းဆုံးအင်ကအသောင်းလောက်ရပြီးမှအဆင်ပြေတယ်ဒီနေ့လောအခါကနောက်တော့အလုတ်ကိုခွင်းလန်းနေတာသိမရှိဘူးဖြစ်နေ
။ကိုအောင်ဆန်းလင်းက
ခုလောလောဆယ်တော့သိမ့်ဆိုင်ကြတဲ့ခြေတော်ကအများကြီးရတဲ့ဒီလိုတောင်းကြီးတွေဆိုတော့လေဒီခင်းကိုခင်းဆိုတာမျိုးတော့ဝမ်းသာလောက်တော့ဒီနောက်ပဲဒီပုံကားနိုင်တယ်နောက်လို့အချက်ရှိတဲ့ဒီနေရာမျိုးရှိသူတွေကလည်းဒီကာလကတော့သူတို့လေအင်းအားလုံးတယ်လို့ခေါ်တော့ပေါ့လိုက်ပြီးတော့အေးစားလိုက်တာလို့ငယ်သိန်းတွေပဲသိန်းတွေမှလုပ်ကြည့်ကြတာဖြစ်တဲ့အတွက်ဟိုကျွန်တော်တို့လောက်တာခိုင်တာရှိတယ်ဟိုဒီရေနိုင်ချမ်းနိုင်တဲ့နေသားလေးရှိနေတယ်ပေါ့ဟာတချို့ခက်ခဲတာရှိတယ်ဒီဘက်တွင်ဒီကုလူတွေကနေဒီမှာဒီတိတာလေးတွေတောက်ထားပေးတဲ့အတွက်အဲတိတ်ကြီးရောဆိုးဆိုးဝါးဝါးကြီးတော့ဖြစ်ပြီးပေါ့ပြောင်းမှာ
ပရိပခထံတင်ပြီးအိုးအိမ်ဆွန့်ခွာရသူတွေကတော့အစာအတော့လျှော့စားရတာမျိုးပိုင်ဆိုင်မှုတွေကိုထူခွဲရောင်းချရတာမျိုးကြောင်းထုတ်ရတာဆွန့်စားပြီးရွှေ့ပြောင်းရတာမျိုးနဲ့ကလေးတွေကိုအရွယ်မတိုင်ခင်အိမ်အောင်ချပေးလိုက်တာမျိုးတွေလိုကိစ္စတွေကိုမတက်တာတဲ့အစုံလုံးနေချရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်လက်ရှိမှာတော့ကောက်ပဲတိနံထွက်ရှိတဲ့ဒေတာတွေမှာဈေးနှုန်းကြီးပေမဲ့ဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမှာရှိပါတယ်။ဒ Tapi macam cara data ke satu kau mayu tentunya ada. Pagan data lunia cumaro, sana ye kaya bubiro ke dua sibade. Peribaka mimiung mana, pakuai biasi dua andie, longjong ye tinjamu, tuan lakuin tamnya bebemu dua ne. Aku ni biye lautari bocin cahmu rejam. Atu tepian nanga enam yau bayne, ashe dang bay ma. Tak andi mian lape, sanamu longan tu le, ha tapi sesi le lu, kebab benga popia tabarishe.
Madang ini tak disat tuale siwa sisi ma. Aku tempia me lumbu sugen kana ma, lusha pule canggu caca abau me. Lusha tu le tu perpana zau ye cira ga, kune kai jizau luka pale sura. Ati cha tibo ye jizau pide lu, luka isha pule pedu le ga, cang piuja pale.
အလုပ်လျှောက်တဲ့အခါပထမအဆင့်အရွေးခံရအောင်စနစ်ကြဘလို့ပြင်ဆင်တဲ့တလဲဆိုတာကော်ပိုရိတ်လုပ်လောက်ကိုင်ရှာဖွေပေးသူမဖုံးမြတ်တရဖီကိုမဆုမြတ်မောင်ကမေးမြန်းပြီးတင်ပြထားပါတယ်အမေရိကန်မြေတောင်စုမှာအခုလိုကာလဟာဒီအလုပ်ကိုင်တဲ့တွေလမ်းပွင့်နေရာတွေဖြစ်ပါတယ်အမေရိကန်တပ်ကတော့အများစုကဒီမေလ9ဝင်ဖို့အသင့်ဖြစ်နေကြသူတွေဟာအခုလိုချိန်မျိုးမှာတွေကစပြီးတော့မှ ဘွဲရပြီးလို့ဒီလုပ်ငန်းဝင်ဝင်ဖို့အသင့်ဖြစ်နေကြသူတွေဟာအလုပ်တွေလျှောက်ကြလေရှိပါတယ်လုပ်ငန်းတွေဘက်ကလည်းဘွဲရအကြောင်းသူအကြောင်းသားတွေကိုအခုလိုအချိန်မျိုးမှာစပြီးတော့မှအလုပ်တွေခေါ်ကြလေရှိပါတယ်ဒါကြောင့်အလုပ်ရှာကြမဲ့သူတွေအနေနဲ့ဘာတွေကနေစပြီးတော့မှပြင်ဆင်တဲ့နေဆိုတာကိုကော်ပိုရိတ်အလုပ်ကိုင်ရှာဖွေပေးတဲ့လုပ်ငန်းအတွေ့အကြုံခုနှစ်လောက်ရှိထားသူဖြစ်ပါတယ်
ုမေးကြည့်ထားပါတယ်
။အရင်ဆုံးအလုံးလျှောက်ဖို့တော့ကြတော့ဟိုကိုယ့်ရဲ့ career assessment ကိုကိုယ်ကကျောင်းပြီးတော့မင်းဆိုလို့ရှိလို့ရှိရင် career assessment အရင်ဆုံးဟိုဆာမိုးဝဲလေးပေါ့ test လေးအရင်ဆုံးဖြည့်တင်ကိုအလားဆိုလို့ရှိရင်ဘာမှမဘာမဟုတ် question လေးပဲအလုပ်တွေထောင်းချီတောင်းချီတွေ့တဲ့များအလုပ်လျှောက်နေမဲ့စာကိုကโอเคကိုရဲ့ skill ကဒီမှာအားတာတယ်ကိုကလူရင်းနဲ့စကားပြောတာကောင်းတယ်ဆိုလဲ sales ပဲပေါ့ဒါမှမဟုတ်ရှင်လို့ရှိရင်လည်း accounting number တွေတော်တယ်ဆိုလို့ရှိရင် accounting data science အဲ့ပဲပေါ့နော်အဲ့လိုမျိုးကိုဘာဖြစ်ချင်လဲကိုဘာလိုမျိုးအလုပ်တွေနဲ့အဆင်ပြေမလဲဆိုတာအရင်ဆုံး career assessment အရင်လုပ်တင်ပါတယ်မှာ
အဲ့လိုညီမပြောသလိုမျိုးကိုယ့်ရဲ့ဟိုကိုကဘယ်ဘိုင်းမှာဘယ်လုပ်ငန်းခွင်ကိုဝင်ရင်အသင့်တော်ဆုံးဖြစ်မယ်ဆိုတာသိပြီဆိုရင်နောက်တစ်ဆင့်ကတော့ဒီအလုပ်လျှောက်စွာဒီပို့ရတာတော့ပေါ့လေဆိုတော့အဲ့လိုမျိုးအလုပ်လျှောက်လာပြီးပို့ဖို့အတွက် CV ပေါ့ resume ပေါ့အာရေးမယ်ဆိုရင်အရေးကြီးဆုံးအာဘာတွေလုပ်တင်တယ်လို့ရေးဘယ်လိုမျိုးတွေရေးတင်တယ်လို့စပြီးတော့အကြံပြုလို့ရလဲရှင်
အော် resume ကတော့အများဆုံးတမျက်နာပဲမှာတမျက်နာတည်းပို့လို့မရဘူးပေါ့နော်ဆိုတော့အများကြီးမရှိတာကောင်းတယ်ဒါပေမဲ့အဲ့တဲမှာမှဟိုလုံးဝ compact ပေါ့နော် concise ဖြစ်တဲ့ဟာမျိုးကိုရေးတင်တယ်ပေါ့ဆိုတော့အထူးသဖြင့်ကတော့ညီမဒါလေး share ချင်ပါတယ်နော်အဲ့ဆိုရင်သူက job search မှာ resume preparation ပေါ့နော်ဆိုတော့ပထမတမျက်နာပဲပြီးတော့ summary objective နဲ့ပြီးတော့professional experience ပေါ့နော် skill တွေပြထားမယ်ကိုကအကြောင်းတီးအောင်လဲဆိုလို့ရှိရင်ကိုဘာတွေစာသင်ခဲ့လဲဘာတွေ research လုပ်ခဲ့လဲဘာပေးပါရေးလဲပေါ့ပြီးတော့ measurable performance ပေါ့measurable performance ကကြာတိုင်းတာလို့ရတယ်ကိုရဲ့ performance ကိုတိုင်းတာလို့ရတဲ့ဟာပေါ့ဥပမာဆိုကိုက accounting ကောင်းတယ်ဆို accounting ကောင်းတယ်ပဲရေးထားလို့မရဘူးအဲကျမက computer science တော်ပါတယ်အဲ့လိုမျိုးရေးထားလို့မရကိုယ့်ရဲ့ track record ပေါ့နော်ဟိုတိုင်းတာလို့ရတဲ့ quantifiable ဖြစ်တဲ့ performance ကိုမျိုးလုပ်တင်တာပေါ့နော်ဥပမာဆိုရင်ဒီညီမလေးဆိုတော့ problem ပေါ့နော် for forensics နဲ့ပြီးတဲ့ biological science နဲ့ပြီးတဲ့ဟာပေါ့ဥပမာဆိုရင်ညီမတို့ဆိုရင်ကျောင်းသူလေးဆိုတော့ဘာ experience မှမရှိဘူးဒါပေမဲ့သူဒီမှာကြည့်ဥပမာဆိုရင်သူက barista လုပ်တယ်ပေါ့ဘာပဲပြော coffee ဆိုင်မှာဖြောတယ်ဒါပေမဲ့ तू ကရေးထားတဲ့ဟာအာ first month ပထမ month မှာလည်း तू က cashier နေပြီးတော့အာ coffee ဖြော်တဲ့လူဖြစ်သွားတာပေါ့နော်အဲပြီးလို့ရှိရင်လည်းလူအယောက်တရာကို serve လုပ်ရတယ်ပြီးလို့ရှိရင်ကြည့်လိုက်လို့ရှိရင် तू coffee ဆိုင်တော်တော်လေးလေးယောက်ပဲရှိတာလူလေးယောက်ကမှ तू က customer ကိုဘယ်လိုထိအာဘယ်လိုမျိုး order ကောက်လဲဘယ်လိုမျိုးအလုပ်လုပ်လဲပေါ့နော်အဲ့လိုမျိုးရေးထားပြောရလို့ရှိရင် coffee ဖြော်တဲ့အလုပ်ပဲ barista အလုပ်ပဲဒါပေမဲ့measurable performance ပေါ့နော်ကိုကအဘာတွေလုပ်တယ်ဘာတွေလုပ်နိုင်ပါတယ် under pressure မှာလုပ်နိုင်ပါတယ်လူတွေနဲ့စကားပြောနိုင်ပါတယ်ပေါ့နော်အဲ့လိုမျိုးရေးထားတာပေါ့ဥပမာအပေါ်ကိုတက်မယ်ဆိုလို့ရှိရင်သူက summary မှာကျမဟိုနောက်ဆုံးနှိပ်ရောက်နေပြီပေါ့နော်သူမှာ research skill လည်းရှိတယ် customer service skill လည်းရှိတယ်ပေါ့ဆိုရင်ခုနကသူရေးထားတဲ့ customer service skill နဲ့ကိုက်ဆိုတော့အရင်ဆုံးနာမည် အနေနဲ့အဲ့လိုက်စားပါတော့အပြည့်စုံရေးစရာမလို့ကိုယ့်ရဲ့ information ကိုလည်းအများကြီးမပြောရအောင်เนาะအဲ့တော့ကိုယ်ဝင်ချောက်လုံးနိုင်မယ့် email relevant coursework ကကြတော့ဥပမာတူကတော့ဘာလို့ဒီကို science ဆိုတော့ကျွန်တော်တူတက်ခဲ့တဲ့အတန်းနေပြီးတော့
ဒီထားပါဟိုကပေါ်ဖော်မန့်ကိုကိုကိုကိုအမွန်တင်ပြီးရေးပေးပါလို့တောင်းဆိုချင်ပါတယ်ဒီအလုပ်တစ်ခုကိုရှောက်မယ်ဆိုရင်ဒီအလုပ်ကိုကိုလိုပဲရှောက်ကြမဲ့လူတွေကရာနဲ့ထောင်နဲ့ချီပြီးရှိနိုင်တာပေါ့လေဆိုတော့အဲ့လိုမျိုးတခြားလူတွေကြားထဲမှာကိုယ့်ရဲ့ရှောက်ွာကထူးပြီးတော့မှဒီအလုပ်ခေါ်ချင်တဲ့သူကမျက်စိကြအောင်ပေါ့နော်ဘာတွေလုပ်တင်တယ်လို့ရောပြောချင်တယ်ရှင်
Corporate
recruiter, corporate local shopway bedu map pomia therapy bash. A card jingwe you be, resume ye be the winsa murigo, thong in the la, interview cockanya and barri pis and tad in the less rarigo, to dia by ma, piopia bao machine, chama sumia mama.
A low shopway jongo, masumia mama, but my wife didn't pia target lava. Could all busing and not coop today, that I on the renal season lay yalu lava be. My eight and a job piopia at the renal. Nothing should mean Chi Jai Alma.
Sir, thank you so much. Thanks for coming. What an honor.
What a permission.
What a real honor, sir.
Nice to meet you.
Such a wonderful honor.
Kulatameka, Kalimia Sanya, Yamamui, where UNICEF, Chichi, Tandaman Pitu, Hollywood Nemejo, Yoshiminda, Orlando Bloom, Malaya, now sold the Negrini, Malana said, Chowyaniga. Ukraine and Gotoya, Ukraine, the map, Vladimir Zelensky, and Keith Miroma, Dreson Gavari. You have a heart. Kamiaga Yibane Kanzai Yoshin Gari Paris of the Caribbean, Lord of the Rings Yoshin Gari Ma, Bowen Yosane, Mina Orlando Bloom Dwe. Natal Sacha Kunina by Daga, Ukraine Obatama Feel no local clay tanariga. Ukraine and Nema point her up sepio. Midazubia, owing to the clerico, Kuni Bini de Tana Psepai. Begin at Nedrima, Kline, Drugo, South Shout to Wang Suzuban, Dantawajo, Ego Labra, Kuni, Duncan Gelo, UNICEF Cadre website map, Jot Hawaii. Melana set how your native is in Russia, Jujozizan, Kline is only as housing out, they song Gayawai. Ukraine and Gola Dore, Mina Bloomne, Drippy and Amaro, Tamara Zelensky. ဒီကျူးကျော်စစ်ကြီးကြောင့်ဘလောက်ထိဆိုးရွားသွားရလဲဆိုတာသူသိပါတယ်။ဒီစစ်ပွဲကြီးရက်တန်အောင်တစ်ဘွားလုံးအပြည့်အဝဝိုင်းဝန်းလှုပ်ဆောင်ဖို့လိုတာသူတွေ့မြင်သွားပါတယ်လို့သမရဇလန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာထည့်ပြောသွားပါတယ်။နာမည်ကျော်ဗရစ်ဆာဆိုတော့အဒဲလ်ဟာလာစ်ဗေဂတ်စ်မြို့စီဆယ်စ်ဖဲလစ်ကသူ့ရဲ့ဖျော်ဖြေပွဲတွေအတွက်ရက်တိုးလိုက်ပါတယ်။အကောင်းဆုံးတေးဆင်းတွေမှာထိတ်ဆုံးရောက်တဲ့ဟယ်လိုတို့someone like you လို့မျိုးတခြင်းတွေနဲ့ကြော်ကြားတဲ့ Adele ဟာ Weekends with Adele Adele နဲ့တရင်ဘက်ကုံများဆိုတဲ့ဖျော်ဖြေဝဲတွေကိုမလာ25ရက်နေမှာအဆုံးသက်ဖျော်ဖြေသွားတာပါ။ဒါပေမဲ့အဲ့နောက်မကြခင်မှာလေ See you soon မကြခင်မှာပြန်ဆုံတွေ့ကြမယ်ဆိုပြီးတော့သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ရဲ့ Internet စာမျက်နှာမှာတော့ Adele ဟာဇွန်လ16ရက်နေ့ကနေပြီးတော့ November လ4ရက်နေ့အထိ Weekends with Adele ဖျော်ဖြေပွဲနောက်ထပ်34ပွဲဖျော်ဖြေသွားမယ်လို့ကြေညာထားပါတယ်။ Grammy ဆုရှင်အသက်34နှစ်အရွယ် Adele ဟာသူ့ရဲ့အတန်အားကောင်းကောင်းနဲ့တည်ဆိုတဲ့အချစ်အလွန်တခြင်းတွေနဲ့ကမ္ဘာပြည်သက်ရဲ့အားပေးမှုရထားတာပါ။ပြီးခဲ့တဲ့တစ်ခေါက်ကတော့သူ့ရဲ့ဖျော်ဖြေပွဲကိုနောက်ဆုံးအချိန်မှာကတ်ပြီးရွှေ့လိုက်လို့သူ့ကိုပြည်သက်တည်ဒေါသထွက်ခဲ့ပါတယ်။အဲ့ဒါဖြစ်ပြီးတော့တနှစ်နီးပါးကြာမှအခု Las Vegas မှာအပတ်စဉ်ဖျော်ဖြေမှုကို2022နှစ်ကုန်ပိုင်းမှာစလုပ်တာပါ။သူ့ရဲ့ပြည်သက်တည်နဲ့ပြဿနာဖြစ်တုန်းကသူကအဖွဲသားတွေတော်တော်များများကိုဗစ်ဖြစ်နေလို့ဖျော်ဖြေပွဲလုပ်ဖို့မဖြစ်နိုင်တော့ပါဘူးလို့ပြည်သက်တွေကိုဗီဒီယိုကနေတောင်းပန်ခဲ့ပါရဲ့။ဒါပေမဲ့ပွဲကျင်းပဖို့တရက်ပဲလိုတော့မှကတ်ပြောတာဖြစ်လို့တချို့ဆိုရင်သူ့ပွဲကိုလာကြည့်ဖို့ Las Vegas မြို့ကိုရောက်ရင်ရောက်မရောက်ရင်လည်းလမ်းတစ်ဝက်မှာထွက်လာပြီးသားဖြစ်နေခဲ့ပြီးတော့အဲ့မှာပြည်သက်ကစိတ်ဆိုးခဲ့တာဖြစ်ပါရဲ့။
မေးတနာကျော်ရဲ့တတရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညင်ဦးကကြေညာပေးပါမယ
်ကြာဒုက္ခတဲ့သတန်းကျော်ကိုလက်ခံဆောက်ရှောက်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလွန်ပဲကျေးဇူးတင်ပါတယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကန်ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူလ်မိုမန်ဟာဝါရှင်တန်ဒီစီကိုရောက်နေပြီးတော့နိုင်ငံရဲ့ဝန်ကြီးနှစ်ဦးအစည်းအဝေးမတိုင်ခင်မှာပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံအကြစီးပွားရေးဆက်ဆံမှုနဲ့ပြည်သူချင်းဆက်ဆံရေးပိုပြီးကောင်းမွန်တိုးတက်လာခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါကြောင့်အင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရှောင်ပြေးလာကြတဲ့ရင်ဂျာဒုက္ခသည်ကိုလက်ခံထားမှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်အတွက်ရောလက်ခံတဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုက်ဝန်းအတွက်ပါအမေရိကန်ပြည်ထောင်စုကအကူအညီတွေတိုးမြှင့်ပေးထားပါတယ်။မတ်လဇန်ပိုင်းကပြုလုပ်တဲ့ရင်ဂျာရေး2023ခုနှစ်နိုင်ငံတကာလှူရှင်များအစည်းအဝေးမှာပဲရင်ဂျာရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေါ်လာ26တန်ထပ်မံကူညီပံ့ပိုးမယ်ဆိုပြီးတော့ကတိကဝတ်ပြုခဲ့ပါတယ်။တရက်ကင်ဆောင်မှုထိန်းချုပ်ရေးပြည်내လွှတ်တော်အတွင်းဆန္ဒပြမှုမှာဥဆောင်ပါဝင်ခဲ့လို့ဆိုပြီးတော့ Republican ကြီးစိုးတဲ့ပြည်내လွှတ်တော်အမတ်ဖြစ်ကနေပြီးတော့အထုပ်ဖယ်ခံရတဲ့လူမဲ Democrat လွှတ်တော်အမတ်နှစ်ဦးတည်းကတဦးကိုလွှတ်တော်အမတ်ဖြစ်တဲ့ Nashville Metro Council ကပြန်လဲအတည်ပြုမဲခွဲဆုံးဖြတ်လက်ခံခဲ့ပါတယ်။ဒါပေမဲ့ပြည်내လွှတ်တော်ဘက်ကဒါနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမသိရသေးပါဘူး။အရှိတောင်အရှာဒီသာစီးပွားရေးဖွံ့ဖြိုးမှုဟာ2020ခုနှစ်ကဒီကမှာ2022ခုနှစ်က 5.6 ရာခိုင်နှုန်းရှိခဲ့ရနေပြီးတော့အခုနှစ်မှာတော့ 4.6 ရာခိုင်နှုန်းအထိကျဆင်းသွားမယ်ဆိုပြီးတော့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးရေးအဖွဲ့ကြီးကခန့်မှန်းချက်ထုတ်ပါတယ်။ကမ္ဘာစီးပွားရေးကျဆင်းမှုကြောင့်ဝယ်လိုအားကျနေပြီးတော့ရှစ်တောင်အရှာဒေသဒီစီးပွားရေးကိုပါကျဆင်းမှုရှိတယ်ဆိုပြီးတော့တုံ့တက်ပြီးမဲ့လည်းဒီထိုင်းနိုင်ငံစီးပွားရေးကတော့မနှစ် 2.6 ရာခိုင်နှုန်းဖွံ့ဖြိုးမှုကနေပြီးတော့အခု2023မှာ 3.8 ရာခိုင်နှုန်းအထိတက်လာမယ်ဆိုပြီးတော့ OECD ရဲ့ဒီ2023ဒေသတွင်းစီးပွားရေးစစ်တမ်းထဲမှာခန့်မှန်းတွက်ချက်ထားပါတယ်ခင်ဗျာ
။ပြင်းချင်းချုပ်တွေကိုကိုသားညူကတင်ပြခဲ့တာပါ။ဒီမနေ့အတွက်စီစဉ်ထုတ်လွှင့်ရေးမှုကနားလည်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်နာကမ်မင်းနဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်။ဒီကနေ့မနက်ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုက်ထုံမီတာ24 40 51လိုက်လာမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးစမ်းမရှင်လန်းနိုင်ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်တမောင်ကံပါ
This program has come to you from the Voice of America, Washington.